Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2025ခုနှစ် February 22ရက်တောက်ကြညာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 1925နဲ့30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPEC မှာ American ဒုသမ္မတ JD Vance မိန့်ခွန်းပြောကြားခဲ့ပါတယ်မြန်မာနယ်ခြား online ငွေလင်ကိုင်းတွေကိုနှိမ့်နှင်းဖို့ internet ပိတ်ပင်ကန့်သတ်တာတွေထပ်လုပ်ဖို့ထိုင်းကပြင်ဆင်နေပါတယ်မလေးရှားနဲ့ဖိလစ်ပိုင်တို့မှာလည်း online ငွေလင်ကိုင်းဝင်တွေကိုလိုက်လံဖမ်းဆီးနေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုတော့ကိုဝင်းမင်းနဲ့ပဲအတူတင်ပြပေးကြမှာခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်လိုက်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကချင်ဘက်ဗမော်လုံခြုံရေးအတွက်အရေးပါတဲ့တပ်ကို KIA နဲ့မဟာမိတ်တပ်တွေသိမ်းပိုက်လိုက်တာကို KIA ပြန်ကြားရေးတာဝန်ခံက
မနေ့ကမနေ့ပဲ8နိုင်မှာသိမ်းတာကတော့ခလာရ136ပါခင်ဗျာ136ကတော့အဲ့ဒီရဟတ်နဲ့ဆက်ပြီးရမဟာမိတ်ချုပ်ရတဲ့ဖြစ်ပါတယ်
Now 73စီပြတ်နေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကိုတော့ရန်ကုန်ကနေတင်ပို့ပေးနေရပါတယ်။ Now Ukraine စစ်နှစ်ပတ်လည်မှာဥရောပစိုးရင်ကျတဲ့ Ukraine နိုင်ငံသားတွေဘဝဘလို့ရှိပါလဲ။ဒီသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီကဏ္ဍ၊ Now သုတဆုံလွင် American တခွင်နဲ့သိပ်ပန်တဲ့နေပညာကဏ္ဍတို့ကိုနောက်ဆက်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
Washington DC မြို့တော်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPEC မှာ American ဒုသမ္မတ JD Vance မနေ့ February 20ရက်နေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်။ဒုသမ္မတကနိုင်ငံခြားရေးမူဝါဒနဲ့ဆိုင်တဲ့သူ့ရဲ့ Conservative နိုင်ငံရေးအမြင်တွေကိုမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်
။ Well look, obviously we're going to continue to have important alliances with Europe, but I really do think
the Europe နဲ့ American ပြည်ထောင်စုအကြာမဟာမိတ်အဖြစ်နဲ့ဆက်ပြီးတော့တည်ရှိနေမယ်ဆိုတာကတော့ရှင်းပါတယ်။ဒါပေမဲ့အဲ့ဒီမဟာမိတ်ပြုမှုရဲ့အားကောင်းခြင်းမကောင်းခြင်းဟာနှစ်ဖက်လူမှုအတိုင်းအဝိုင်းကိုမှန်ကန်တဲ့လမ်းကြောင်းစီဥတီပေးနိုင်မလားဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်လို့ဒုသမ္မတ JD Vance ကပြောသွားတာပါ။ American နိုင်ငံရေးမှာဩဇာရှိတဲ့စုဝေးမှုလို့သတ်မှတ်ထားတဲ့ CPEC နှစ်ပတ်လည်ညီလာခံကို Republican Party ရဲ့ထိတ်တန်းခေါင်းဆောင်တွေအပြင် Britain, Poland, Hungary, Italy, Argentina စတဲ့နိုင်ငံတကာကလက်ရာရင်းခေါင်းဆောင်တွေ Conservative Party ဝင်တွေပါဒီနှစ်တက်ရောက်ကြပါတယ်။သမ္မတ Trump အစိုးရရဲ့ပြောင်းလဲလာနေတဲ့နိုင်ငံခြားရေးမူဝါဒကြောင့်နှစ်ပေါင်း80လောက်ခိုင်မာစွာတည်ရှိလာခဲ့တဲ့အမေရိကန်ဥရောပမဟာမိတ်ဆက်ဆံရေးဟာတဖြည်းဖြည်းယိုယွင်းလာနေတာကိုတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။ဒါပေမဲ့လည်းဥရောပကလက်ရာရင်းအမြင်ရှိသူတွေကလည်းသမ္မတ Trump အစိုးရရဲ့ policy ကိုထောက်ခံနေကြပါတယ်။ Conservative အတွေးအမြင်နိုင်ငံရေးမှာ Donald Trump ကိုထိတ်တန့်ရအောင် CPEC ညီလာခံကနေပဲဆင်တင်ပေးခဲ့တာဖြစ်ပါတယ်။မနေ့ဖြန် February 22ရက်စနေနေ့ကျရင်တော့သမ္မတ Trump တက်ရောက်မိန့်ခွန်းပြောကြားဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာပဲပြည်တွင်းအခွန်ဦးစီးဌာန IRS ကဝန်တန်း 6,000 ကျော်ကိုအလုပ်တွေစဖြုတ်နေပါပြီ။ IRS ဝန်တန်းစုစုပေါင်း 600 ခန့်လုံးနဲ့ညီများတဲ့ဝန်ထမ်းတွေကိုအလုပ်ဖြုတ်တော့မယ်ဆိုတာကို IRS အကြီးအကဲကမနေ့ကျတာရင်းတွေကအသိပေးခဲ့တာပါ။အစိုးရ3စီးတွေရှော့ချရင်းနဲ့အစိုးရလုပ်ငန်းတွေမြန်ဆန်ထိရောက်ရေးအတွက်သမ္မတ Donald Trump တာဝန်ပေးထားတဲ့ billionaire တထေးကြီး Elon Musk ရဲ့ဆောင်ရွက်မှုတွေကတစ်ခုအနေနဲ့အခုလို IRS ဝန်ထမ်းတွေကိုရှော့ချတာဖြစ်ပါတယ်။ American ပြည်တော်စုမှာတနစ်စာအတွက်အခွန်တွေဆောင်နေကြတဲ့အလုပ်ရှုပ်ဆုံးအချိန်မှာဝန်ထမ်း 6,000 ကျော်ကိုရှော့ချတဲ့ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အလုပ်ဖြုတ်ခံရသူအများစုဟာအစမ်းခန့်ဝန်ထမ်းတွေလည်းဖြစ်ကြပါတယ်။သမ္မတ Trump အစိုးရတက်လာပြီးတဲ့နောက်ဘဏ်လုပ်ငန်းဆိုင်ရာစီကံချမှတ်သူတွေတစ်တော်ဝန်ထမ်းတွေဒုံးပြန်တဲ့အာခသဆိုင်ရာသိပ္ပံပညာရှင်တွေပါဝင်အစိုးရဝန်ထမ်းတွေကိုထောင်ထဲချီရှော့ချဖြစ်ခဲ့တာပါအဲ့ဒီရှော့ချမှုတွေကို Trump အောင်နိုင်ရေးအတွက်ငွေကြေးအမြောက်များအလှထည့်ခဲ့တဲ့ Elon Musk ကဦးစီးနေတာပါခင်ဗျာ
Israel နဲ့ Hamas အဖွဲ့အစည်းရရှိထားတဲ့သဘောတူညီချက်အတိုင်းဒဇာကန်တဦးဖြစ်သူ Shiri Bibas ရဲ့ရုပ်အလောင်းကိုပြန်လွှဲပေးဖို့ပြက်ကွက်ခဲ့တဲ့ကိစ္စအတွက် Hamas ဘက်ကပေးဆပ်ရလိမ့်မယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကဒီကနေ့ February 22ရက်နေ့မှာပြောကြားလိုက်ပါတယ်ဒဇာကန်နေတဲ့ကအသက်ရှင်ကျန်နေသူတွေရောတေဆုံးပြည်သူတွေပါအားလုံးပြန်ရအောင်လှုပ်ဆောင်သွားဖို့တာဏိထံချထားပြီးဖြစ်ကြောင်းနဲ့ Hamas ဘက်ကရုံမှရက်ဆက်စွာသဘောတူညီချက်ကိုချိုးဖောက်မှုအတွက်အပြစ်အဝပြန်လည်ပေးဆပ်ရလိမ့်မယ်လို့ဝန်ကြီးချုပ် Netanyahu ကပြောပါတယ် ရှီဒီဘီဘတ်ကိုထိန်းသိမ်းထားတဲ့နေရာကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်သူမရဲ့ရုပ်အလောင်းဟာတခြားအပျက်စီးတွေကြားမှာရောနှောနေပြီးပြန်ရှာဖို့ခက်နေကြောင်းဟာမတ်စ်ဘွဲ့ကဒီကနေ့ပြောကြားတာကိုရိုက်တာသတင်းမှာရေးပါတယ်။အစ္စရေးနဲ့ဟာမတ်စ်အကြားရရှိထားတဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်အရတစားကန်တွေကိုပြန်လွတ်ပေးနေတာမှာဂျာတာပရီးနေကအစ္စရေးအလောင်း၃လောင်းနဲ့အမည်မသိအမျိုးသမီး2ဦးတို့ရဲ့ရုပ်အလောင်းတွေကိုလွှဲပြောင်းပေးခဲ့ပါတယ်။ဂျာတာပရီးနေကပဲအစ္စရေးကိုပြန်လွှဲပြောင်းပေးလိုက်တဲ့အထက်ရှီဒီဘီဘတ်စ်ရဲ့ရင်သွေးနှစ်ဦးဖြစ်တဲ့ပြန်ပေးဆွဲခြင်းက6လသာရှိသေးတဲ့ကဖီဘီဘတ်စ်နဲ့သူ့ရဲ့အကိုလင်းနစ်သား area ဘီဘတ်စ်တို့လည်းပါဝင်ပါတယ်ခင်ဗျာ
Ukraine စစ်ကို American ကရက်လိုချိန်မှာ Russia ဘက်မှာအလေးနဲ့ရှိမရှိသိကျင်ခဲ့တာလို့ American ဘက်ကပြောလိုက်ပါတယ် American သမ္မတ Donald Trump က Ukraine စစ်ပွဲကိုအဆုံးသတ်လို့ပြီး Russia အနေနဲ့ဒီစစ်ပွဲအဆုံးသတ်ဖို့အလေးနဲ့ထားမထားသိကျင်နေခဲ့တာလို့ American နိုင်ငံခြားရေးဝန်ကြီး Marco Rubio ကပြောလိုက်တာပါဝါရင်သတင်းတောက်တူဖြစ်တဲ့ Catherine Harris နဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုထားတာကိုအစ်လီမူကိုရဲမှာမနစ်ဖာရိုင်20ရက်နေ့ကတင်ထားတာပါဒီသတင်းပတ်အစောပိုင်းတော့ကအမေရိကန်နဲ့ရုရှားနိုင်ငံကြီးဝန်ကြီးတွေဆော်ဒီအာရေဗျမှာတွေ့ဆုံခဲ့ပြီးယူကရိန်းစစ်ပွဲဆုံးသတ်ဖို့ဆွေးနွေးကြတာမှာယူကရိန်းရောဥရောပမဟာမိတ်တွေပါဝင်ဖို့ဖိတ်ကြားမခံခဲ့ရတာကနေဥရောပခေါင်းဆောင်တွေပဲရစ်မှာတွေ့ဆုံပြီးယူကရိန်းရေးဆွေးနွေးကြသလိုယူကရိန်းသမ္မတဗလာဒီမာဇလန်စကီနဲ့သမ္မတထရန့်ဝေဂျာဆက်ဆံရေးလက်ခတောက်ကစဖြစ်ခဲ့ရပါတယ်အမေရိကန်သမ္မတထရမ့်ကယူကရိန်းမြေရှားသတ္ထုဒေါ်လာဘီလီယံ500ပိုလိုချင်ကြောင်း Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခံတွင်ပြောထားပါတယ်။ဒါ့အပြင်စစ်ပွဲရဖို့ဆိုရင်ဒီစစ်ပွဲအတွင်းရုရှားသိမ်းပိတ်ထားတဲ့နယ်မြေတွေပြန်ရမှာမဟုတ်ဘူးဆိုတာမျိုးလဲထရမ့်ဆိုရဘက်ကအရေးမွဲ့ပြောကြားခဲ့ပါတယ်ခင်ဗျာ
view american တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15953ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9လက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် view american တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါခင်ဗျာမြန်မာနယ်ခြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနှင်းနှီးရေးအတွက်အင်တာနက်ပိတ်ပင်ကန့်သတ်တာတွေကိုဒီလကုန်မှာနောက်ထပ်တိုးလုပ်ဖို့ထိုင်းအာဏာပိုင်တွေစဉ်းစားနေတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှာရေးပါတယ်။ရှေ့သတင်းပတ်ထိုင်းနယ်စပ်မဲဆောက်မြို့ကိုကော်မတီအဖွဲ့တစ်ဖွဲ့ဆီလွတ်ပြီးနယ်စပ်ဒေသမှာအင်တာနက်တိုးပြီးဖြတ်တောက်မယ်ဆိုရင်ဒေသခံတွေအပေါ်တက်ရောက်နိုင်ခြင်းကိုလစ်လာဖို့လဲထိုင်းတာဝန်ရှိသူတွေစီစဉ်နေပါတယ်။မြန်မာနယ်ခြားအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ်နှင်းဖို့နယ်စပ်ဒေသ၅ခုကိုဖေဖော်ဝါရီလပထမပတ်ခရဲကစပြီးထိုင်းနိုင်ငံက layer 6 internet နဲ့73စီတွေပေးပို့တာတွေဖြတ်တောက်ထားပါတယ်။ဒီတော့တွင်ထိုင်းနိုင်ငံမှာအွန်လိုင်းကနေငွေကြေးအလင်ခံရသူတွေကိုကာကွယ်နိုင်အောင်ကူညီပေးဖို့ Facebook နဲ့ TikTok အပါအဝင်လူမှုကွန်ရက်ကကိုယ်စားလှယ်တွေကိုထိုင်းအောက်လွတ်တော် Telecom ဆက်သွယ်ရေး Digital စီးပွားရေးနဲ့လူအဖွဲ့အစည်းရေးရာကော်မတီဥက္ကဋ္ဌ CM ဟာတာဆွန်ကွန်ကတိုက်တွန်းနေပါတယ်။အွန်လိုင်းကနေဖြစ်စေဖုန်းနဲ့ဖြစ်စေတန်မြတ်ဖြစ်ဖွယ်လူတွေဆက်သွယ်စကားပြောတာမျိုးကိုပြန်လည်တုံ့ပြန်ဖြစ်ကြတာတွေမလုပ်ဖို့လဲထိုင်းပြည်သူတွေကိုကော်မတီဥက္ကဋ္ဌကသတိပေးနေပါတယ်ခင်ဗျာ
။မြန်မာဘက်မှာပိတ်မိနေတဲ့နိုင်ငံသားတွေကိုကယ်ထုတ်နိုင်ဖို့လားနဲ့ခြေတောင်ကြာနေတယ်လို့ထိုင်းဘက်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံနဲ့နေဆက်မြန်မာဘက်ကအွန်လိုင်းငွေလိမ်လည်တဲ့အဆောက်အဦတွေမှာပိတ်မိတဲ့နိုင်ငံသားတွေပြန်ပို့ဖို့လနဲ့ချီကြာနေတယ်လို့ထိုင်းရဲချုပ်ကပြောလိုက်တာပါပိတ်မိနေတဲ့နိုင်ငံသားပေါင်းနှန်းလောက်ရှိနေသေးတဲ့အတွက်ကဲတင်ပြန်ပို့နိုင်ဖို့အချိန်ကြာနေတယ်လို့ထိုင်းနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးဌာနဒါရိုက်တာရဲချုပ်ထတ်ချိုင်းပီတာနီလာဘုတ်ရဲ့အပြောကိုဗြိတိန်နိုင်ငံထုတ် The Guardian သတင်းစာကြီးမှာကိုကာဖော်ပြခဲ့တာပါရှေ့ကုတ်ကနေကကေပတ်နေမြေတွေမှာတရုတ်ကြားဖြန့်ရာဇဝတ်ကိုင်း30နဲ့40ကြားလှုပ်ရှားနေတယ်လို့ခန့်မှန်းပြီးလောင်စာယုံဆောက်ဦးတွေအတွင်းမှာလည်းအ ਨੇ ဆုံးလူပေါင်း 1,000 ကျော်ရှိနေတယ်လို့ရဲချုပ်ထတ်ချိုင်းကဆက်ပြောပါတယ်။လောင်စာယုံတွေနဲ့အလုပ်လုပ်သူတွေထဲမှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေရှိနေတာကိုသိရှိထားပြီးအများစုကတော့တရုတ်နိုင်ငံသားတွေဖြစ်တယ်လို့သူကဆက်ပြောပါတယ်။လူအရေအတွက်ဟာ 3,000 5,000 1,000 အထိလည်းဖြစ်နိုင်တယ်လို့ထိုင်းရဲချုပ်ကခန့်မှန်းပြောဆိုထားပါတယ်။လောင်စာယုံတွေရှိတဲ့နေရာကိုထိန်းချုပ်ထားတဲ့ကရင်နယ်ခြားစောက်တပ် BGF အဖွဲ့ကလည်းလောင်စာယုံတွေကလူ1000လောက်ကိုပြန်ပို့မယ်လို့ပြောထားပါဗျ။ထိုင်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ရွှေကုတ်ကိုနဲ့ KK ပတ်နယ်မြေတွေကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကိုမနစ်ဖရိုင်20ကစပြီးတရုတ်ဘက်ကိုပြန်ပို့နေတာပါခင်ဗျာ။
ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကမလေးရှားနိုင်ငံမှာအွန်လိုင်းငွေလိမ်ကိန်း18ခုကိုရဲတပ်ဖွဲ့ကရှောင်းတခင်ဝင်ရောက်ဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသား3ယောက်အပါအဝင်နိုင်ငံသား46ယောက်ကိုဖမ်းဆီးခဲ့ပါတယ်။ ဖမ်းဆီးခံရသူတွေထဲမှာမြန်မာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးအပြင်တရုတ်နိုင်ငံသား14ဦးနဲ့ထိုင်းအမျိုးသမီး6ဦးပါဝင်တဲ့အကြောင်းတနေရှင်းသတင်းမှာရေးပါတယ်အစစ်မြေတိုက်ခန်းတွေကိုငားရမ်းပြီး online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေလုပ်ကိုက်နေတဲ့သူတွေစီက laptop computer တွေ mobile phone 80ကျော်နဲ့ဖုန်းစင်ကတ်20ကျော်အပြင်မလေးရှား ringgit ငွေတသိန်းကိုသိမ်းဆည်းခဲ့ပါတယ် online ငွေကြေးလိမ်ညာသူတွေဟာ facebook tiktok whatsapp နဲ့ telegram လူမှုကွန်ရက်တွေကိုသုံးပြီးstock associate တွေရွှေတယ်နဲ့တခြားပစ္စည်းတွေရောင်းချခဲ့တဲ့အကြောင်းမလေးရှားရဲတွေကပြောပါတယ်မတက်မရမရှိပဲနေထိုင်သူတွေကိုအိမ်ယာ900နာတွေမလုပ်ဖို့လဲမလေးရှားနိုင်ငံသားတွေကိုရဲတပ်ဖွဲ့ကတရီပေးထားပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလဲဂျာတာပရီနေကတရုတ်ပိုင် game center တခုကိုဖိလစ်ပိုင်ရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းခဲ့ပြီးတရုတ်နိုင်ငံသား138ဦးအပါအဝင်လူပေါင်း450ကျော်ကိုဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်ရာဇဝတ်မှုတိုက်ဖျက်ရေးကော်မရှင်ကပြောပါတယ်ကနဦးစစ်စစ်ချက်တွေအရဒီစင်တာကတရုတ်နဲ့အိန္ဒိယနိုင်ငံသားတွေကိုပြစ်မှတ်ထားပြီးအွန်လိုင်းလိမ်လည်မှုတွေကိုလှုပ်ဆောင်နေတယ်လို့ကော်မရှင်ကပြောပါတယ်လူကုန်ကူးမှုငွေကြေးခွာခြားမှုအွန်လိုင်းလိမ်လည်မှုပြန်မေးဆွဲမှုအပြင်လူတက်မှုတွေအထိနောက်ကွယ်မှာလှုပ်ဆောင်နေတဲ့ဖိလစ်ပိုင်အွန်လိုင်းဂိုင်းလုပ်ငန်းတွေကိုပြီးခဲ့တဲ့နှစ်ကတည်းကသမ္မတဖာဒီနာမာကော့စ်ဂျူနီယာကပြစ်ပင်ထားပါတယ်ခင်ဗျာ
အော်စတြေးလျနဲ့နယူးဇီလန်လေကြောင်းလိုင်းတချို့တရုတ်ကြောင့်ကြောင်းခဲ့ရတယ်လို့ပြောလိုက်ပါတယ်။အော်စတြေးလျနိုင်ငံအရှေ့တောင်ပိုင်းရေပိုင်တဲ့လုံမှာတရုတ်ရေတပ်သင်္ဘောတွေအခြေစစ်တုံလေ့ကျင့်မှုတွေလုပ်နိုင်ခဲ့တယ်ဆိုတဲ့သတိပေးမှုကြောင့်အခုလိုလေကြောင်းလိုင်းတချို့လမ်းကြောင်းပြောင်းပြန်တန်းခဲ့ရတာလို့ဆိုပါတယ်။အော်စတြေးလျအထူးစီးပွားရေးဆောင်ပြင်ပကန်းလွန်ရေမိုင်200လောက်ကတက်စမန်ပင်လယ်ထဲမှာတရုတ်စစ်သင်္ဘော3စီးစီးလေ့ကျင့်နေပြီးကြီးစစ်တွေသုံးနိုင်တယ်လို့ဩစတြေးလျကိုလှမ်းအကြောင်းကြားခဲ့တယ်လို့ဝန်ကြီးချုပ်အယ်ဘာနီစီကဒီနေ့တောက်ကြနေမှာပြောခဲ့ပါတယ်။ဒါကြောင့်ဩစတြေးလျအရှေ့ဘက်ကန်ဒေသနဲ့နယူးဇီလန်နိုင်ငံအကြားပြန်တန်းနေတဲ့လေကြောင်းလိုင်းတွေကိုသတိပေးခဲ့တာကြောင့်လေကြောင်းလိုင်းတချို့လမ်းကြောင်းပြောင်းပြန်တန်းခဲ့ရတာပါခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညာသတင်းတွေကိုကိုစော်ဝင့်လိုင်းနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်လိုက်ပါပထမဆုံးကတော့ကချင်ဘက်ဗမော်လုံခြုံရေးအရေးပါတဲ့တပ်ကို KIA နဲ့မဟာမိတ်တပ်တွေသိမ်းလိုက်တာပါကချင်ပြည်နယ်ဗမော်မြို့ခြေဆိုင်အမှတ်21စစ်စင်ရေးကုကဲမှုဌာနချုပ်အတွက်လုံခြုံရေးအရေးပါတဲ့တပ်ရင်းကို KIA နဲ့မဟာမိတ်တပ်တွေကမနေ့ကသိမ်းလိုက်ပါတယ်ဒီမာကန်လုံခြုံရေးတပ်ရင်း236ကိုသိမ်းယူခဲ့တာပါဒီတိုက်ပွဲတဲ့စစ်အရာရှိတွေပါဝင်စစ်သားတွေနဲ့လက်လက်များပြားသိမ်းမိခဲ့တဲ့ဆိုတဲ့ပေါ် KIA ကအတိမပြုပါဘူးကချင်အပြင်ရှမ်းဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ဗမာမျိုးကိုဒီဇင်ဘာလဇန်ကလေးကထိုးစစ်ဆင်နေတဲ့ KIA နဲ့မဟာမိတ်တပ်တွေဟာ February 18ရက်အင်္ဂါနေ့မှာစတင်ပြီးတော့စစ်စင်ရေးကုကဲမှုဌာနချုပ်21စောက်ကခ21အမြောက်တရင်366အာမတ366နဲ့ခလာရ236တို့နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။မနေ့က February 20ရက်နေ့ကြာသပတေးနေ့မနက်ပိုင်းမှာတော့စကခ21ရဲ့အမာခံလုံခြုံရေးတိုင်ဖြစ်တဲ့ခလာရ236ကိုသိမ်းပိုက်နိုင်ခဲ့ကြောင်း KIA ပြည်သားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ
်။မနေ့ကမနေ့ပိုင်း8နိုင်မှာတိမ်းတာကတော့ခလာရ236ပါခင်ဗျာ။236ကတော့ဥစားပေါ့အဲ့ဒီစကခ21ရဲ့အမာခံလုံခြုံရေးတပ်ဖြစ်ပါတယ်။
လောလောဆယ်စကားခ21မှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေစစ်ကူတိုက်ခိုက်နေတဲ့အပြင်လက်နက်ကြီး drone စတာတွေနဲ့ပြန်လည်တိုက်ခိုက်ခုခံနေတယ်လို့လည်းပြောပါရယ်ခလာရ236စကန်သိန်းတိုက်ပွဲအတွင်း KIA နဲ့မဟာမိတ်တပ်ဖွဲ့တွေကလက်နက်ခဲယမ်းတွေသိမ်းဆည်းရခဲ့သလိုစစ်ကောင်စီဘက်ကရာရှိတွေအပါအဝင်လူ80လောက်ကိုကချင်တပ်ဖွဲ့ကတုံ့ပန်းဖြစ်ဖမ်းဆီးရရှိမိခဲ့ကြောင်း KIA ရှီတန်းသတင်းရင်းမြစ်တွေကိုကူးကားပြီးတော့သတင်းမီဒီယာတချို့ကဖော်ပြပါရယ်ပေါ်မူကြီးနော်ဘူးကတော့စစ်တုံမန်းနေဖန်ဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူစီသတင်းမရောက်သေးဘူးလို့အခုလို့ပြောပါရတယ်
။တိုက်ပွဲဆိုတော့မိမယ်လို့ထင်ပါတယ်။ဒါမှကျွန်တော်စီမဘုရမဒီပြပြတော့မရှိဘူးခင်ဗျ။အဲ့ဒါကြောင့်ဘယ်နှဦးဘယ်နှယောက်ဆိုတာကတော့ကျွန်တော်တို့လည်းပြောလို့အဆင်မပြေဘူး။မင်းကကျွန်တော်ကိုအကြောင်းကြားတာကတော့ပြေဘူးလားအကြောင်းကြားတာဒီပြပေးတာကတော့ခလာရ136အဲ့ဒါပါပဲအဲ့ဒါတခုပဲ။
အခုလိုဗမော်မျိုးဘက်မှာတိုက်ပွဲဖြစ်နေချိန်မိုးမောင်းမြို့နယ်တဲကဝန်ငင်းနဲ့နှင်းဤကျေးရွာဘက်ကိုစစ်တပ်ကလေကြောင်းကနေအင်္ဂါနေ့ညသကောင်ကျော်အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရဲသား9ယောက်သေဆုံးခဲ့ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။အင်းတောင်ထုတ်တစုဘာကတော့အလုံးပါတော့လို့ပြောတာပေါ့ခဏဦးတော်မှအတည်သွားတယ်တဲ့။3ယောက်4ယောက်လားအတိအဖြစ်ခဲ့တယ်လို့ပြောတယ်။အဓိကကတော့ငန်းဆိုတဲ့ယောက်နဲ့နန့်ကြီးဆိုတဲ့ယောက်အဲ့ဒီမယောက်ပါ
ဒီနေ့ဖေဖော်ဝါရီ21ရက်နေ့နေခင်း7နာရီခွဲလောက်မှာဗမော်တဖက်ကန်းကရေလဲရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ3ဦးထိခိုက်ခဲ့ကြောင်းနဲ့ဒီလ18ရက်နေ့ကလည်းရေလဲရွာအထက်ရှိမြားစီဒီရွာဘက်ကိုဘုံကျဲတိုက်ခိုက်ခဲ့ရမှာအရသာ2ဦးသေဆုံးပြီးတော့လေဦးထဏ်ရာရခဲ့ကြောင်းကချင်းသတင်းဌာနတစ်ခုဖြစ်တဲ့ The 74 Media ကဖော်ပြပါတယ်စီးရဲတမမှုတွေပြန်လည်မြင့်တက်နေတဲ့ရှမ်းပြည်နယ်က TNLA ထိန်းချုပ်ရာနောင်ချိုမြို့နယ်ဘက်မှာလဲစစ်ကောင်စီကဒီရက်ပိုင်းမှာ၂ရက်သက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဖေဖော်ဝါရီ20ရက်နေ့ညချိန်မှာနောင်ချိုမြို့နယ်လောက်ဖမ်းကြီးရွာကိုဘုံကျဲတိုက်ခိုက်ရမှာတော့တဦးသေဆုံးခဲ့တယ်လို့နောင်ချိုဒေသခံကပြောပါတယ်
။မနေ့ညကတော့အဲ့မှာကိုယ်ကိုနိုင်လောက်ပဲကျွန်တော်တို့တော့မဟုတ်ဘူးနော်လောက်ဆန်းကြီးရောလက်မီဖိုးရှိတဲ့ပုံကိုကြည့်ရဲကျွန်တော်တို့နေဆိုရင်၆မှ9မှနောက်တော့ရှိတယ်ဘာတုံးတော့တုံးနေလို့တော့ပြောတယ
်လောက်ဖမ်းရမှာအသက်80ရွယ်အဖေါ်တို့တည်ဆုံးပြီးတော့၄ယောက်ထိခိုက်ခဲ့သလိုကားတစ်စီးနဲ့နေ6လုံးပျက်စီးခဲ့ကြောင်းနဲ့ဒီကနေ့မနက်10နာရီခွဲမှာအုံမတီးရွာဖုံးကြီးကျောင်းကို drone နဲ့ဘုံလေးလုံးကျက်ချမှာကျောင်းဆောင်တွေပျက်စီးခဲ့ကြောင်း TNLA ပြည်ကြားရေးဌာနကလည်းတုံ့ပြန်လာပါတယ်ဒီလ19ရက်နေ့ကနောင်ချိုမြို့ကဘူဒာရက်နဲ့ပြည်သူ့စေရုံကိုဘုံနှလုံးကျဲချခဲ့တာကြောင့်အရသာ3ဦးသေဆုံးပြီးတော့4ဦးထိခိုက်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုထိခိုက်သေဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA နဲ့တိကျအတည်ပြုချက်ရဖို့ကြိုးစားနေပါတယ်ခင်ဗျာ
။ဗမော်လုံခြုံရေးအရေးပါတဲ့တက်ကို KIA နဲ့မဟာမိတ်တပ်တွေသိမ်းလိုက်တာကိုရနိုင်ပြောပြခဲ့တာပါ။အခုတော့73စီပြတ်နေတဲ့ရှမ်းဘက်ကိုရန်ကုန်ကနေတင်ပို့ရတာပါ73စီခက်ခဲဖြစ်နေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းမြို့နယ်တွေကိုရန်ကုန်တိလဘာစိတ်ကန်း73စီတာမနယ်တွေကနေစီပေါစာတွေနဲ့ဖေဖော်ဝါရီလ20ရက်နေ့ချက်သားတွေကစပို့နေတယ်လို့တာချီလိတ်လုပ်ငန်းရှင်တချို့ကပြောပါတယ်ထိုင်းနဲ့မြန်မာနယ်စပ်ငွေလိန်ကိုင်းတွေနှိမ့်နှင်းဖို့ထိုင်းစုရ73စီရောင်းချမှုရပ်ဆိုင်းထားလို့73စီပြတ်နေခြင်းအခုလိုဝယ်ယူနေရတယ်လို့ရန်ကုန်ကသတင်းပေးပို့လာတာကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျ
ထိုင်းနိုင်ငံဘက်က73စီရောင်းချတင်ပို့မှုရပ်ဆိုင်းထားတဲ့အတွက်73စီအခက်အခဲဖြစ်နေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းမြို့နယ်တွေမှာကြာသပတေးနေ့ဖေဖော်ဝါရီလ20ရက်နေ့ကစလို့ရန်ကုန်တီလဝစိတ်ကန်း73စီတာမနယ်တွေကစီကိုဝယ်ယူရောင်းချနေရပါတယ်။လောလောဆယ်အလုံလောက်တင်သွင်းနိုင်တဲ့အခြေအနေတော့မရှိသေးဘူးလို့တာချီလိတ်မြို့ကန်လုပ်ငန်းရှင်တူက VOE ကိုပြောပါတယ
်။73စီအဖွဲ့အစည်းကနေပြီးတော့ကျွန်တော်တို့ဒီကအစီမပြတ်လောက်အောင်ဆိုပြီးတော့မှဒီပထမဒီကဘာပိတ်ပိတ်ရှင်းတော့အရှိတဲ့စီရီတွေကိုခင်ယူမှရောင်းပေးတယ်ကဒီရင်းတိုင်းပေါ့နော်ပြီးတော့ရင်းနေကြတာတော့ဒီရနိုင်တဲ့နီလန်းပေါင်းစုံနဲ့ဒီလာအိုဘက်ကနေပြီးတော့မှဒီလာအိုတက်ပြေးတရာဆက်တရာဘွားနေပြီးတော့မှကျွန်တော်လာအိုစီကိုရောက်အောင်တည်ပြီးတော့မှရောင်းတယ်လာအိုစီရောက်လာတော့ဒီနေနေမြင့်သွားတယ်ကဒီအပိုင်းကကျွန်တော်ပမာစီပေါ့ဒီမှာဒီကျွန်တော်ဒီစိတ်ကန်းလေးပြီးတော့မှလာတဲ့ဒီရငေါလာတဲ့စီကိုဒီဘက်ကနေပြီးတော့မနေ့က12စီဝင်တယ်ဒီ36ပတ်ပြောပြတော့ဆက်ပြီးတော့ရောင်းပေးနေတာဒီပို့ဆောင်စီလေးများနေတဲ့အတွက်ပုံမှန်ဒီ10ရောက်ဖို့ကို7ဘတ်လောက်တက်တယ်ဆိုတော့9ဘတ်လောက်တော့ကျပါတယ်ပေါ့တဘောလောက်တော့ပြင်ကြပါဦ
းရှမ်းပြည်နယ်အရှေ့ပိုင်းမှာ73စီအခက်ခဲဖြစ်နေတာတလားနီးပါးရှိသွားပါပြီဖေဖော်ဝါရီလအစောပိုင်းမှာဓာတ်ဆီတလီတာကိုဘတ်60ကနေကျပ်1000ဝန်းကျင်လောက်ရှိတဲ့ဘတ်100လောက်အထိတက်ခဲ့တာပါနေဆက်ကအွန်လိုင်းငွေလိန်ကိုင်းတွေကိုအပီးသက်မနှိမ်နှင်းနိုင်တဲ့၍ထိုင်းဘက်ကလျှက်စစ်နဲ့73စီတွေဖြတ်တောက်ထားနိုင်တယ်ဆိုပြီးရှမ်းမြောက်ဒေသခံတွေကခန့်မှန်းထားပါတယ်။အခုတော့ရတဲ့73စီနဲ့ပဲလည်ပတ်နေရကြောင်းဒေသခံတို့ကအခုလိုပြောပါတယ်။အဲ့
တော့ဒီလိုမှဆင်ပြေတယ်ဆိုရင်တော့ဒီပတ်ချက်လေးရှမ်းစီဂျော်လုံးမှာရှိတဲ့မြို့တွေကိုဆင်ပြေရတယ်ကမနေ့က12စီရောက်တဲ့ကားဆင်နေပြီးကားအလက်ပေါ့ဆွဲကားတွေတော့ပေါက်ကားတွေတော့ဝင်လာလို့မရတော့တခါနေတယ်တဲ့။ကားတစ်စီးနဲ့ဆိုင်ရယ်တစ်စီးနဲ့ရှိတဲ့အရာကားတစ်စီးကိုဒီပြင်းပြေပြီးတော့မှပြတ်သွားပြီးဆိုင်ရယ်နဲ့ထွက်ကြတယ်ပေါ့အဲ့လိုမျိုးလေးတွေတို့ဆွေးထားတဲ့သဘောပေါ့ပုံမှန်ကတော့ဒီဆိုင်ရှိတဲ့လုံးသုံးမျိုးဆိုတိရက်ကိုသူဝင်တဲ့ရက်ဆိုပြည်စည်းနဲ့စီးမဆယ်ကြတဲ့ပုံမှန်ပေါ်မှာလည်းအသက်ဆိုရင်တော့၄၅၆၀ပေါ့ပုံမှန်ဝင်ရတယ်ပေါ့အဲ့ဒီအဲ့လာမှာအဲ့ဒီစီတွေရပါစံတော်လာလေးဒီမှာပို့တာပေါ့တော့
ထိုင်းနိုင်ငံနဲ့နေဆက်ဖြစ်တဲ့မြန်မာနိုင်ငံမြောက်ရီမြို့နယ်တွေကအွန်လိုင်းလောင်းကစားတွေအွန်လိုင်းငွေလိန်ကိုင်းတွေကိုနှိမ်နှင်းဖို့ရက်စစ်အင်တာနက်နဲ့73စီရောင်းချမှုတွေကိုထိုင်းအစိုးရကဖေဖော်ဝါရီလအစောပိုင်းမှာရက်ဆိုင်ခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းမှာတော့လက်နက်ကင်စစ်ပွဲတွေကြောင့်ပြည်တွင်းစီကိုဝယ်ယူဖို့ခက်ခဲနေသေးပါဒါကြောင့်လုပ်ငန်းရှင်တွေကတရုတ်နိုင်ငံယူနန်ဘက်ကတင်သွင်းလာတဲ့73စီကိုပဲအဓိကအားထားနေရပါတယ်ခင်ဗျာ
73စီပြက်နေတဲ့ရှမ်းပြည်ဘက်ကိုတရုတ်ရန်ကုန်ကနေတင်ပို့နေရတာကိုငင်းချမ်းပြောပြခဲ့တာပါအခုတော့နိုင်ငံတကာသတင်းမှာယူကရိန်းစစ်နှစ်ပတ်လည်မှာဥရောပစိုးရင်ချက်ပါရုရှားကယူကရိန်းကိုကြီးကျော်တဲ့စစ်ပွဲလေးနှစ်ထဲဝင်လာခြင်းအမေရိကန်နဲ့ရုရှားကြားငင်းချင်းဆွနေနေတဲ့ရလဟာဥရောပတိုက်တစ်ခုလုံးပေါ်နက်နက်ရှိုင်းရှိုင်းသက်လျှောက်တက်ရောက်မယ်လို့ဥရောပခေါင်းဆောင်တွေကဆိုရင်းနေကြပါတယ်။ ယူကရိန်းအပါအဝင်ဥရောပခေါင်းဆောင်တွေကသူတို့ကန်ချက်မှာဆုံးဖြတ်နေတဲ့ကိစ္စမှာသူတို့မပါတဲ့အခြေအနေပေါ်စိုးရိမ်နေတဲ့အကြောင်း Henry Richwell သတင်းပေးပို့ထားတာကိုကိုငင်းချမ်းပဲပြောပြပေးပါဦးခင်ဗျာ
။လွန်ခဲ့တဲ့3နှစ်ဒီလအတွင်းမှာပဲရုရှားတန်ကားတွေဟာယူကရိန်းနယ်စပ်ကိုဖျက်ချော်လာခဲ့ပြီးဒုတိယကမ္ဘာစစ်အပြီးကတည်းကဥရောပရဲ့အဆိုးဆုံးပဋိပက္ခကိုစတင်ခဲ့ကြပါတယ်။ရေခဲနေတဲ့ရှည်တန်းစစ်မျက်နှာပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေပြီးရုရှားတပ်တွေကတဖြည်းဖြည်းရှေ့တိုးလာပါတယ်။ဘန်ဘယ်ရီကနိုင်ငံတကာမဟာဗျူဟာလေ့လာရေးအင်စတီကျူကသူတည်တည်ပါ
Every day it pushes back.
နေ့စဉ်နေ့တိုင်းယူကရိန်းရှည်တန်းစစ်မျက်နှာတွေက1ကီလိုမီတာလောက်နောက်ကိုတွန်းခံနေရပါတယ်။ကျွန်တော်ခံမှန်းချက်ကတော့ဒီနှစ်အတွင်းအဲ့ဒီလိုပဲဆက်ဖြစ်နေမှာပါ
။ဒါပေမဲ့နောက်ွယ်မှာတော့ဒီပဋိပက္ခကိုပုံဖော်နေတဲ့ပထဝီနိုင်ငံရေးဆက်ဆံမှုအင်အားတွေကအလင်းအမြန်ပြောင်းလဲနေပါတယ်။ဒီဘက်တွင်ဆော်ဒီအာရေဗျာမှာရုရှားနဲ့အမေရိကန်ကြားငြိမ်းချမ်းရေးစကားဆပြောကြပါတယ်။ဥရောပနဲ့ယူကရိန်းကိုတော့မဖိတ်ပါဘူး။အိစတာတက်ကတိုကနိုင်ငံတကာလုံခြုံရေးတွဲဘက်ပေါမောက်ခဒေးဗစ်ဘလက်တန်က
There will be some very significant alarm in European capitals about what might be discussed.
သူတို့ဒေသသူတို့တိုက်ကြီးရဲ့လုံခြုံရေးအတွက်ဘာတွေများဆွေးနွေးနေကြသလဲဆိုတာဥရောပမျိုးတော်တွေမှာစိုးရိမ်တာမျိုးတွေဖြစ်နေမှာပါ။ယူကရိန်းမှာငြိမ်းချမ်းရေးထိန်းသိမ်းတဲ့လုပ်ငန်းဆောင်ရွက်ဖို့ဥရောပတိုက်သားတွေရဲ့သဘောတူညီချက်မပါဘဲနဲ့အမေရိကန်တွေကလှုပ်ထားခဲ့တာမျိုးလို့ဆိုရတဲ့ရလထွက်လာတာမျိုးကိုဥရောပဆိုရတွေကကြုံရတာမျိုးဖြစ်နိုင်ပါလေ
။
ဗြိတိန်နဲ့ပြင်သစ်ကယူကရိန်းမှာငြိမ်းချမ်းရေးတက်ထားမယ်ဆိုရင်သူတို့စစ်သားတွေပို့ပေးမယ်လို့ပြောထားပါတယ်။အနည်းဆုံးစစ်သား3000လောက်လိုမယ်လို့ခန့်မှန်းထားပြီးဒါနဲ့ပတ်သက်လို့ကြားရောက်လာမဲ့အန်ဒီရဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်။ချက်တန်ဟောက်စ်အဖွဲ့ကဥရောပအစီအစဉ်အကြီးအကဲအမီဒာဗန်ရိုင်းက
The US seemed to have taken away
Ukraine မှာချထားမဲ့ဘဲတပ်ဖွဲ့အတွက်မဆိုအကာအကွယ်ပေးမဲ့ NATO ဖွဲ့ရဲ့စာချုပ်ပုံမှန်9လို့စုပေါင်းကာကွယ်ရေးကို American ကဖယ်ရှားလိုက်တယ်လို့ဖြစ်နေပါတယ်။ဒါမျိုးဆိုရင်တော့သူတို့အကာအကွယ်ရမှာမဟုတ်တယ်လို့ချိုတင်ဟန်တားနိုင်တဲ့အကျိုးကလည်းရှိတော့မှာမဟုတ်ပါဘူး။အဲ့တော့ပြဖြစ်ခဲ့ရင်တော့ Russia အနေနဲ့ဘလို့ငြိမ်းချမ်းရေးသဘောတူညီချက်ပဲဖြစ်ဖြစ်အပြစ်ရရေးပဲဖြစ်ဖြစ်ချိုးဖောက်ဖို့အလားအလာများပြီးတော့တကယ်လို့ချိုးဖောက်လာခဲ့ရင်လည်းဒါကိုတုံ့ပြန်ဖို့ဥရောပကဘာလို့မှလဲဆိုတာမျိုးတွေဖြစ်လာနိုင်ပါတယ်။
ရုရှားကလည်းအခုလိုထိတိုက်တွေ့မှာဆိုးတဲ့အတွက်နေတိုးအဖွဲ့ဝင်ဥရောပတပ်တွေယူကရိန်းမှာချထားမှာကိုလက်မခံဘူးလို့ဖေဖော်ဝါရီလ20ရက်နေ့ကခရမလင်ပြောခွင့်ရကတုံ့ပြန်ထားပါတယ်ယူကရိန်းကရရှိတဲ့စစ်ရေးငွေရေးကြေးရေးလူသားချင်းစာနာမှုနဲ့ဒုက္ခသည်တွေအတွက်အထောက်အပံ့အကူအညီတဝက်ကျော်အမေရိကန်ဒေါ်လာ145ဘီလီယံလောက်ကိုဥရောပသမဂ္ဂအနေနဲ့ထောက်ပံ့ထားတယ်လို့ပြောပါတယ်ဥရောပလုံခြုံရေးဟာဦးစားပေးမဟုတ်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပြီးနေတိုးမာမိတ်အဖွဲ့တွေရဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးဖို့အမေရိကန်ကတောင်းဆိုနေပါတယ
် Where that money is going to come from is
ဒီငွေကဘယ်ကလာမလဲဆိုတာအဓိကမေးခွန်းဖြစ်ပါတယ်ဥရောပကော်မရှင်အနေနဲ့သူတို့သတ်မှတ်ထားတဲ့ဗန်နာရေးစည်းကမ်းတချို့အပေါ်မှာအ short ပေးမှုတချို့လုပ်ဖို့ရှိပုံရပါတယ်ဒါပေမဲ့လည်းဒါတွေအလုံးအတွက်အချိန်လိုအပ်ပြီးတော့အလုံးအတွက်အင်တာမတ်ခက်ခဲမှာပ
ါဥရောပအပေါ်အကျိုးတက်ရောက်မှုနဲ့ရှိုင်းမဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေလုပ်ရမှာပါလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဂျွန်ဟေးလီကပြောပါတယ်
the decisions that we make right now
အခုလာမဲ့သတင်းပတ်တွေအတွင်းကျွန်တော်တို့ချတဲ့ဆုံးဖြတ်ချက်တွေဟာယူကရိန်းပြည်ပခရဲ့အဖြစ်ပေါ်တက်ရောက်ယုံတင်မကကျွန်တော်တို့နောက်မျိုးဆက်ကဘာကြီးလုံခြုံရေးအပေါ်မှာလည်းတက်ရောက်မှာပါ
ဒီဆုံးဖြတ်ချက်တွေကိုဥရောပမပါဘဲတခြားသူတွေကလှုပ်သွားမှာကိုဥရောပခေါင်းဆောင်တွေအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
ယူကရိန်းစစ်နှစ်ပတ်လည်မှာဥရောပစိုးရိမ်ချက်ကိုငြိမ်းချမ်းပြောပြခဲ့တာပါအခုလည်းယူကရိန်းစစ်နှစ်ပတ်လည်နေ့မှာပဲနေဆုံးရှုံးခဲ့ရတဲ့ယူကရိန်းနိုင်ငံသားတွေပြောပါအမေရိကန်သမ္မတဒေါ်နယ်ထရန့်မဆိုရကရုရှားနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ရေးကြားဝင်ပေးဖို့လှုပ်လာခြင်းနေအိမ်တွေဆုံးရှုံးလိုက်ရတဲ့ယူကရိန်းနိုင်ငံသားအများပြားကတော့ဘဝကိုအသက်ကပြန်ဆောက်ဖို့လုပ်နေရပါတယ်ယူကရိန်းပြည်သူ3000ခွဲလောက်ပြည်ထဲမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောထားပါတယ်ဒါပေမဲ့စီမံကိန်းတစ်ခုကတော့ကြေးရွာလေးတွေဖြစ်အောင်ကူညီနေခြင်းအိမ်သစ်နဲ့အလုပ်ကင်သစ်ရအောင်အကူအညီပေးနေပါတယ်ကိဖ်ဒေတာကလည်းလီဆာဘက်ကလက်စ်သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
2022ခုနှစ်ကရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်တုန်းကထွက်ပြေးလာတဲ့အချိန်မှာကက်ထရီနာပရိုတက်ဆာဗေ့ချ်တို့မိသားစုအနေနဲ့သူတို့တံပိုးထားတဲ့အထက်ကယူလာနိုင်တာဆိုလို့ဒီအယုတ်လေးတွေပဲရှိပါတယ်
ကျွန်တော်တို့ဘလို့ decalcare chai
ကျွန်တော်တို့ပစ္စည်းနည်းနည်းလေးပဲယူပြီးတော့ထွက်ပြေးခဲ့တာပါဖွက်ထားတဲ့ computer laptop တွေရဲ့နောက်ပြီးတော့ desk စီတန်ဖိုးနှစ်ဖူးရဲ့နောက်ပြီးတော့ကျွန်မကသမီးလေးယူလာတဲ့အယုတ်လေးပါဒီယုတ်လေးကတူစီယာလို့ခေါ်ပါတယ
်ကက်ထရီနာနဲ့သူ့အမေရဲ့သူ့မျိုးသားရဲ့ကလေးနှစ်ယောက်ရဲ့ကယူကရိန်းနိုင်ငံကာစန်ဒီတာကဖြစ်ပါတယ်သူတို့ဟာစစ်ပွဲကြောင့်နိုင်ငံတွင်းမှာတစ်နှစ်ခွဲလောက် ဩရင်ဆုံးခါထွက်ပြေးနေကြပြီးတော့နေရာတစ်ခုမှာအခြေချနိုင်ဖို့အတွက်ရှာနေတာဖြစ်ပါတယ
်။ Nous bagat le des sel is ne voulu que romat
ချင်းရွာတွေလူမှုအတိုင်းဝိုင်းငယ်လေးတွေကလာတဲ့စစ်ပေးရှောင်တွေအတော်များများအတွက်တော့မြို့ကြီးတွေမှာအံဝင်ခွင်ကြဖို့ခက်ခဲပါတယ်။ကို့မှာရှိတဲ့အရာတွေအားလုံးဆုံးရှုံးသွားတဲ့အချိန်မှာနောက်ထပ်အတတ်ပညာအသစ်တွေကိုသင်ပြီးတတ်အောင်လုပ်ဖို့ကအရန်ကိုစိတ်ဖိစီးစေပါတယ
်။ Protest Service တို့လိုမိသားစုတွေကိုကူညီဖို့အတွက် Enjoying Life ဆိုတဲ့ Prahita Foundation ကပြည်တွင်းကဩရင်ဆုံးခွာထွက်ပြေးနေရတဲ့သူတွေကိုလူမှုအတိုင်းဝိုင်းအသစ်မှာတက်တောင်းတက်တာနဲ့အဆင်ပြေစေဖို့အတွက်ရည်ရွယ်ပြီးတော့House nearby ဆိုတဲ့စီမံကိန်းတစ်ခုကိုဖန်တီးထားပါတယ်
။ Купо ма будинки на справте у місцевих жителів. Ми робимо
Чмарога Ейнуй Веби အခြေခံလိုအပ်တာတွေကိုပြင်ပြီးအားလုံးအဆင်ပြေအောင်လုပ်ထားပါတယ်။ပြီးတော့ကိုဒေသတဝိုက်ကရွာလေးတွေကိုရွှေ့ပြောင်းနေပြီးတော့အဲ့ဒီမှာအနည်းဆုံး10နှစ်လောက်အလုပ်လုပ်ချင်တဲ့သူတွေကိုအလကားပေးပါတယ်။သူတို့အနေနဲ့အိမ်ကိုထိန်းသိမ်းစောင့်ရှောက်ပြီးတော့ရေဘိုးမီဘိုးစတဲ့အိမ်ရဲ့အခြေခံကုန်ကျစရိတ်တွေကိုပေးရမှာဖြစ်ပါတယ်။
စနေနေပြီးသွားတဲ့အချိန်မှာတော့အဲ့ဒီမိသားစုကဒီအိမ်ကိုဖိုင်သွားမှာဖြစ်ပါတယ်။ဒီပရာဟိတာဖောင်ဒေးရှင်းဖွဲ့ကအဲ့လိုလူတွေအတွက်အလုပ်ကိုင်တွေလဲရှာဖွေပေးနေပြီးတော့မျိုးတွေနဲ့ရွာတွေအတော်များများမှာတော့အခုခါမှအလုပ်သမားတွေလိုအပ်နေတာပါ။ Keep Theta ကဒရက်ရှင်မျိုးမှာရှိတဲ့ဒီဆေးရုံမှာဆိုရင်လဲအလုပ်ဆယ်နေရာလောက်လုပ်နေတာဖြစ်ပါတယ်။
Мама ему потребу в таких лекарях, як лікар-педіатр, як лікар.
Чмаро ма кле сявэн, твэрэ йога ку сявэн, оунаў нэ аён жо атуку, йога ша пхэ пхо тоут дэ сявэн ни лоат ни барэ. Сэ ёнг га тэй дэ атвэ атуку сявэн ни га ро ди ма ла пэ ро алоу ло пхо тэй би сэй мвэн за жа бау. Дамэ алоу нэ ату ни сяа ин лэ пэ мэ срэ ха жа ро тмё пхэ твар барэ.
ဒီစေယုံလေးကအနီးနားပတ်ဝန်းကျင်ကလူမှုတိုင်းဝမ်းမှာရှိတဲ့လူ16000လောက်ကိုစေကူစပေးနေတာပါ။ပင်စင်ယူတဲ့အရွယ်တွေနဲ့လူငယ်ဝန်ထမ်းအလုပ်သမားတွေအတော်များများကမျိုးကြီးတွေကိုပြောင်းသွားတာနဲ့အမျှစစ်ပေးရှောင်ပြီးတော့အိုးရင်ဆုံးခွာထွက်ပြေးလာတဲ့သူတွေအနေနဲ့ဒီနေရာမှာဝင်အလုပ်လုပ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်
ဖောင်ဒေးရှင်းရဲ့ထောက်ခံပေးချက်အရာပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးလာနေသူတွေကနေအင်တာဗျူးလုပ်ထားတာတော်တော်များများရှိပါတယ်
စစ်ပွဲကြောင့်အိုးရင်ဆုံးခွာထွက်ပြေးလာသူတွေအတွက်တော့ဒီအစည်းအဝေးကသူတို့ကိုတည်တည်ငြိမ်ငြိမ်နေနိုင်တဲ့အိမ်တစ်ခုနဲ့လူမှုအတိုင်းအဝန်းတစ်ခုကိုရနိုင်မဲ့အခွင့်အရေးလည်းဖြစ်ပါတယ်
။ဘူပရီယတ်နေဝစနညာချိုဟိုဖျိုဟောဘူပရီယတ်ချို
ပထမတော့ထက်ရွှေဖို့ကောင်းမှမလားဆိုပြီးစိတ်ထဲမှာဖြစ်မိရဲ့လေ။ဘာကြောင့်လဲဆိုတော့အမြဲတမ်းပြောင်းနေရတော့မောလဲမောနေပြီ။ဒါပေမဲ့ဒီမှာလေးလလောက်နေပြီးသွားတဲ့အချိန်မှာတော့ကိုယ့်ရင်ကိုယ်ရလို့လည်းဖြစ်လာတယ်။ဒီမှာကျမအကြိုက်ဆုံးကတော့အတော်လေးကိုဘေးကင်းလုံခြုံမှုရှိတာပါ။ကလေးတွေလည်းကောင်းကောင်းအိပ်နိုင်ပြီးတော့အရေးပေါ်အချက်ပေးတဲ့အော်ဆွဲတန်တွေမကြရပါဘူး
။ Product Service ဟာ Keep Data က Medvin ကြေးရွာမှာနေနေတာတစ်နှစ်လောက်ရှိပါပြီ။အစောပိုင်းမှာတော့စည်ရင်ငိုင်ဖြစ်နေအလုပ်လုပ်နေပြီးတော့အခုခါမှာတော့ Enjoying Life Prahita Foundation မှာအလုပ်လုပ်ပြီးသူ့လိုလူမျိုးတွေကိုကူညီပေးနေတာဖြစ်ပါတယ်။
ဝန်ထမ်းဆောင်ဆောင်ပရစီနကာ який буде слідкувати за цим родиною
သူကမိသားစုတွေကိုအခြေကျအောင်ကူညီပေးပြီးတော့ဈာကနေအလုပ်လုပ်ပေးနိုင်မယ်လူမှုကူညီရေးဝန်ထမ်းတွေရှာနေတာဖြစ်ပါတယ်ရှင
် House Nearby ကကနဦးစတင်လိုက်တဲ့စီမံကိန်းတစ်ဖြစ်တဲ့တစ်ချိန်ထဲမှာပဲဒီစီမံကိန်းကိုစီစဉ်တဲ့သူတွေကဒီကနေနောက်ထပ်ထပ်တိုးပြီးတော့လူမှုအတိုင်းဝိုင်းကိုလည်းဒီလိုအစီအစဉ်တွေကိုကိုယ့်ဘာသာကိုယ်ဘယ်လိုအကောင်အထည်ဖော်အောင်လဲဆိုတာကိုသင်ပေးသွားခြင်းနေတာပါရုရှားနဲ့ယူကရိန်းစစ်ပွဲအဆုံးသတ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေတိုးလာနေချိန်မှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးလာသူတွေအတွက်လည်းအိမ်လို့ခေါ်လို့ရနိုင်မဲ့နေရာလေးကိုရဖို့အတွက်မျှော်လင့်ချက်တွေလည်းတိုးလာနေပါတယ်ခင်ဗျာ
ယူကရိန်းစစ်နှစ်ပတ်လည်နေ့မှာနေအိမ်ဆုံးရှုံးရတဲ့ယူကရိန်းနိုင်ငံသားတွေဘဝတစ်ကနေပြန်ဆနေရတဲ့အခြေအနေကိုရနိုင်ပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့မချာခင်လာမဲ့ဒုတိယပိုင်းနိုင်ဝက်မှာလဲတောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနော် VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒ ီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည7:00နာရီကနေ17:00နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9:00နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တဲ့တောက်ကြညာပိုင်းအစီအစဉ်တွေကိုည10နာရီတိဆက်ပြောပြနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခံမှာလဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆောင်လေ American တခွနဲ့သိပ္ပံနဲ့နေပညာမတိုင်ခင်အမျိုးသမီးကဏ္ဍပထမပါပညာသင်စုရက်သွားလို့အခက်ကြုံရတဲ့မျက်မမြင်ရေလှူရှားသူအကြောင်းပြောထားပါတယ်USAID ရဲ့ Lincoln ပညာသင်စုရက်သွားလို့ကြောင်းမပြီးခင်နေရက်ပြန်ရမဲ့အခြေအနေကြုံနေရတဲ့ပေမဲ့ဘွေရတဲ့အထိဆက်သွားနိုင်မှုစူးစမ်းနေစေလို့ American ကတက္ကသိုလ်တစ်ခုမှာမဟာရန်တက်နေတဲ့မယမင်းအုံမကပြောပါတယ်။မျက်မမြင်တူဖြစ်တဲ့မယမင်းအုံမဟာမြန်မာမျက်မမြင်ဖွံ့ဖြိုးတိုးတက်ရေးရှေ့တန်းကပါဝင်နေသူပါ။အခက်အခဲတွေဘလို့ကြော်ပြတ်ဖို့စူးစမ်းနေတာကိုမခင်ပြုထွေးမေးမြန်းပြောပြထားပါတယ်ခင်ဗျာ။
မယမင်းအုံမှာမင်္ဂလာပါရှင် VOA Youth Me ခန္ဓာမှာပါဝင်ပြီးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါမင်္ဂလာပါရှင်အခုလိုပါဝင်ခွင့်ရတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဆိုတော့ကျွန်မသိထားတာကအခုမယမင်းအုံမှာကအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်မှာရှိတဲ့ Brandeis တက္ကသိုလ်မှာပေါ့နော်။ဒါ Master Degree မဟာဘွဲ့လာပြီးတော့ကျောင်းတက်နေတယ်ဆိုတာသိရတယ်။လာတက်တာကဒါ Lincoln Scholarship Lincoln Scholarship ဆိုတာကလည်း USAID ရဲ့စီမံကိန်းတစ်ခုလို့ပြောရမယ်အစီအစဉ်တစ်ခုပေါ့နော်အဲ့ဒီထဲကနေပေါ့မှာအခု USAID ကိုရက်လိုက်တဲ့အချိန်မှာ Lincoln ပညာသင်စုလဲပါသွားတယ်ဆိုတာကိုသိရတယ်ဆိုတော့အခုလက်ရှိမှာကိုကဘယ်တန်းကိုရောက်နေပြီလဲဆိုတော့ပြောပြပါအောင်ရှင်ပြီးတော့ဘာလေ့လာနေတယ်လဲပေါ့နော်အဲ့ဒါလေးပြောပြပါလားအရင်ဆုံ
းဟုတ်ကဲ့ရမင်းကအခု Brandeis University ပါ Sustainable International Development Program နဲ့လာတက်တာပေါ့နော် PP ဆိုင်ရာဖွံ့ဖြိုးရေးစစ်ဆေးမပြတ်ဖွံ့ဖြိုးရေးဆိုတဲ့ဘာသာရပ်ကိုလေ့လာနေတာပါရှင်အခုလောလောဆယ်ကတော့ First Year Spring Semester အလယ်ပေါ့ကျွန်တော် first year spring semester ဇန်နဝါရီလ14ရက်နေ့ကစတယ်အခုတလကြော်ကြော်လောက်တော့ရှိလာပြီပေါ့နော် first year spring semester ပ
ါဟုတ်ကဲ့ဆိုတော့ဒါကမဟာဘွဲ့ဆိုလို့ရှိရင် master degree ဆိုလို့ရှိရင်နှစ်နှစ်တက်ရမယ်အချိန်မှာတစ်နှစ်ပဲပြီးတဲ့အချိန်မှာပဲဒါအခုပညာသင်စုကဖြတ်လိုက်ဖြတ်ခံလိုက်ရတဲ့အချိန်ကြီးဖြစ်သွားတာပေါ့
ဟုတ်ပါတယ်ကျွန်မတို့လာခဲ့တဲ့ကျွန်မတို့ကလင်ကွန်ပညာသင်စုရဲ့နောက်ဆုံးအတုပ်ပေါ့နော် cohort 5ပါ cohort 5မှာစုစုပေါင်း28ရောက်ရှိတယ်မြန်မာနိုင်ငံအနှံ့ပြားနေပြီးတော့မှဒီပညာသင်စုရခဲ့တာ28ရောက်ပေါ့28ရောက်ကတော့နှစ်နှစ်ပညာသင်ရတဲ့သူတွေပါတယ်လို့တစ်နှစ်ခွဲနဲ့ကျောင်းပြီးမဲ့သူတွေပါတယ်တစ်နှစ်နဲ့ပြီးမဲ့ကျောင်းတစ်နှစ်ပြီးမဲ့တစ်နှစ်နဲ့ကျောင်းပြီးမဲ့သူတွေလည်းပါတယ်ပေါ့နော်အမျိုးမျိုးပဲဒါပေမဲ့ Yemen program ကတော့နှစ်နှစ်ဆိုပြီးတော့မှရွေးချယ်ခဲ့တာပေါ့နော်နှစ်နှစ် program ပ
ါဆိုတော့အခုလိုလမ်းတဝက်မှာဒါမထင်မဲ့ဘဲနဲ့ရုတ်တရက်ကြီးဒီပညာသင်စုကရက်ဆိုင်ခံလာရတဲ့ဆိုတဲ့အခါကျတော့အခက်ခဲတဲ့အတုံးကြုံရမယ်လို့ထင်ပါတယ်ဆိုတော့လက်ရှိကိုကြုံနေရတဲ့အခက်ခဲနောက်ဒါကိုဘလို့ဟိုရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းနေတယ်ဆိုတာကိုလည်းပြောပြပေးပါအောင်ရှင
်ဟုတ်ပညာသင်စုကရုတ်တရက်ပေါ့နော်ရုတ်တရက်အဲ့လိုမျိုးဟိုရိုက်လိုက်တယ်ဆိုတာမျိုးဖြစ်လာတဲ့အချိန်မှာကျတော့ကျွန်မတို့28ရောက်ရဲ့တော့ကတော့ဟိုအရင်ကစိုးရယ်ပေါ့နော်ဘလို့ဆက်ပြီးလောက်ကြမလဲဘာဆက်ဖြစ်မလဲဘလို့ secure ဖြစ်နိုင်မလဲဆိုတဲ့ဟာတွေကတော်တော်လေးကိုချိန်ချမှုတွေများတယ်ပေါ့နော်လောလောဆယ်ရောအကြောင်းအသီးသီးရနေပြီးတော့မှယမင်းတို့ကိုပညာသင်ဖိတ်ပေးထားတဲ့ပညာသင်တွေနဲ့တက္ကသိုလ်အသီးသီးရနေပြီးတော့ယမင်းတို့တောင်းမယ်ခဏယူပါရယ်ပေါ့နော်တချို့အကြောင်းသားတွေကိုတော့နှစ်နှစ်လုံးကျောင်းပြီးရဲ့အထိကိုလင်ကွန်ပညာသင်ဆိုတာပေးခဲ့တဲ့ facility အတိုင်းပေါ့နော် tuition fees ကို monthly stipend ကိုဆက်ပြီးတော့မှပေးတာရှိတယ်လို့တချို့အကြောင်းတွေကကျတော့ stipend တော့မပေးတော့ဘူးမပေးဘဲနဲ့အလုပ်တစ်ခုပေးတယ်ပေါ့နော်ဟိုမှာ teaching assistant or research assistant လို့အဲ့လိုမျိုးတွေလုပ်ပြီးတော့မှဝင်ဝင်တစ်ခုရောက်ဖို့တက်ကိုစီစဉ်ပေးတဲ့အပိုင်းရှိတယ်ပေါ့ယမင်းကျောင်းကတော့နည်းနည်းလေးအချိန်တွေကတော့နည်းနည်းလေးတော့ရှုပ်ထွေးမှုလေးတချို့တော့ဖြစ်နေတယ်ယမင်းကျောင်းကတော့လက်ရှိမှာတော့ယမင်းမေလာထိကိုတော့စတိုင်ပန်ပေးမယ်ပေါ့နော်မေလာထိစတိုင်ပန်ပေးမယ် tuition fees ကတော့လင်ကွန်ပညာသင်စုကပေးခဲ့ပြီးသားပေါ့ပေးခဲ့ပြီးသားဆို tuition fees ကတော့ကျောင်းဘက်ကနေထပ်လျှော်ပေးကြမှရှိဘူးပေါ့နော်အော်လောလောဆယ်ကတော့မေလာထိကိုတော့ယမင်းစာဝေးနေရင်နေထိုင်မှုအတွက်စားစရာရဖို့အတွက်ဒီလိုမျိုးရှစ်တန်မှုအတွက်ကိုတော့ကျောင်းဘက်ကနေပြီးတော့စတိုင်ပန်ပေးမယ်လို့တော့သိထားတယ်မေလာနောက်ပိုင်းကတော့ဆွေးနွေးနေတော့မယ်ပေါ့နော်ဆွေးနွေးနေတော့မယ်ဆိုတဲ့အခါကျတော့အခုချိန်ကြီးကတော့မေလာနောက်ပိုင်းဆိုတဲ့အချိန်ကြီးကတော့မသိရသေးပါဘူးဟုတ်
ဆိုတော့အချိန်ကြီးကမေလာနောက်ပိုင်းမှာမှ ကျောင်းဘက်ကနေပြီးတော့တစုံတရာဆက်ပြီးတော့ကူညီမပေးနိုင်ဘူးဆိုရင်မြန်မာပြည်ကိုချက်ချင်းပြန်ရမယ်အနေအထားမျိုးဖြစ်သွားတယ်လို့ပြောရမလားရှင်
။ visa ကတော့2026 5လပိုင်းထိရှိတယ်ပေါ့နော် visa ကငကိုလာခဲ့တဲ့ plan အတိုင်းဆို2026 5လပိုင်းထိရှိတယ်အကယ်၍ကိုကားသာဟိုဆွမ်းဆောင်နိုင်မယ်ကိုကလာတရားဟိုစီမံနိုင်မယ်ဆိုတော့ကိုစီစဉ်နဲ့ကိုဆိုရင်တော့ဆက်နေပြီးတော့မှတက်ယူတော့ရတယ်သို့တော့ရမင်းကတော့မလွယ်ဘူးပေါ့နော်မလွယ်ဘူးဆိုတော့မလွယ်ဘူးဆိုတော့ပြန်ဖြစ်ဖို့တော့ပုံများတယ်ပေါ့ပြန်ဖြစ်ရင်တော့မှကျောင်းပြီးအောင်လို့တော့လုပ်ဖို့ဆိုတဲ့ option တွေတော့ရမင်းလေ့လာထားတယ်ရမင်းစပြီးတော့ဒီပညာရက်ဒီဘာသာရက်ကိုရွေးချယ်ခဲ့ရတော့တစ်နှစ် program ရဲ့နှစ်နှစ် program ဆိုနှစ်ခုရှိရပေါ့နော်နှစ်နှစ်ကတော့ internship လုပ်ပါတယ်ရမင်းကနှစ်နှစ်ကိုရွေးခဲ့တာ networking ရချင်တာရယ်နောက်ကိုယ့်ရဲ့ professional development တွေလည်းအများကြီး supporting ဖြစ်ချင်လို့ပေါ့နော်နှစ်နှစ်ရွေးခဲ့တာသို့တော့ degree requirement ကတော့တစ်နှစ်နဲ့ master thesis တို့မဟုတ် policy review ပေါ့နော်အဲ့လိုမျိုး paper တစ်ခုရေးရင်လည်း degree ကတော့ရတယ်ဆိုတော့ခါကြတော့ okay ဟိလာ၅လပိုင်းနောက်ပိုင်းမှာဘာမှမသေးကြဘူးဆိုတဲ့အခြေအနေဖြစ်ရင်တော့ဘွဲကိုတော့ရအောင်ယူဖို့တော့ဆုံးဖြတ်ထားတယ်ပေါ့နော်ဂျာထဲမှာတော့တော်တော်တော့ဖိအားနဲ့တော့လုပ်လို့ရမယ်လက်ရှိရှိခဲ့ပြီးသား coursework တွေရောဒီထပ်ပြီးတော့မှဟိုဘွဲရနိုင်ဖို့အတွက်လုပ်ရမယ် paper အတွက်ပေါ့ဆိုတော့တော်တော်လေးတော့ဖိဖိစီစီနဲ့တော်တော်တော့ဟိုဖိအားများများနဲ့တော့ဂျာထဲမှာတော့လုပ်ရမယ်ဆိုတဲ့အနေထားတော့ရှိပါတယ
်အကယ်၍မြန်ပေါ့နော်အကြောင်းကနေပြီးတော့မှဒီမေလအတွင်းမှာပဲပြီးမယ်ဆိုရင်အခုမယမင်းပြောနေတဲ့အတိုင်းဆိုရင်တော့မရရအောင်ဒီမေလအတွင်းမှာနှစ်နှစ်လောက်ရမယ့် program ကိုကဒီတစ်နှစ်ကျော်ကျော်နဲ့ပြီးအောင်လုပ်သွားမယ်လို့ပြောတာလားတော်တော်တော့အချိန်ကြိုးစားရမှာပေါ့
ဟုတ်ဟုတ်ပါတယ်တော်တော်တော့စိန်ခေါ်မှုတော့များတယ်အစားတွေကပြင်ဆင်ထားတာကနှစ်နှစ်ဖြစ်နေတဲ့ခါကျတော့နှစ်နှစ်အစားတစ်နှစ်ပြောင်းပြီးတော့မှဖိအားနဲ့လုပ်ရမယ်ဆိုတဲ့အနေထားရှိတဲ့ခါကျတော့တော်တော်တော့စိန်ခေါ်မှုတော့များတယ်ပေါ့နော်သို့တော်ရမင်းအတွက်ရွေးချယ်စရာမရှိဘူးဆိုရင်တော့ဒီလမ်းကြောင်းကိုပဲရွေးချယ်ပြီးတော့မှအရာရနိုင်ဖို့အတွက်ကိုပဲကြိုးစားရမယ်ဆိုတဲ့ရွေးချယ်မှုမရှိတော့ဘူးဆိုဒါပဲလုပ်ရတော့မယ်ဆိုတဲ့အနေထားတော့ရှိပါတယ
်ကဲကျောင်းကရောဟိုအခုပြောတဲ့အတိုင်းဆိုလို့ရှိရင်တော့သူတို့တက်နိုင်တဲ့လောက်ပံ့ပိုးမှုပေးနေတဲ့သဘောရှိတာပေါ့လေမေလာထီလည်းသူတို့တိုးပေးထားတယ်အပြင်ကိုဒီထက်ထက်ပြီးတော့တိုးပေးနိုင်ဖို့လည်းသူတို့စူးစမ်းနေတယ်ဆိုတော့ကျောင်းဘက်ကတော့ပံ့ပိုးမှုအပြည့်ရတယ်လို့ပြောလို့ရမှာပေါ့
ဟုတ်ရပါတယ်ကျောင်းဘက်ကတော့ကျောင်းဘက်ကတော့လည်းသူတို့ကဟိုမလို့အပန်းနဲ့လည်းခရီးတွေအများကြီးမပေးနိုင်သေးတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်လောလောဆယ်တော့သူတို့လုပ်ပေးနိုင်တဲ့အသေးစားဆုံးဟာလို့ပြောပြထားတယ်။အဲဒီမှာတော့ Academic Advisor နဲ့တော့နီးနီးကွက်ကွက်တော့မဲတဲ့တိုင်နေတယ်။အဓိကနံပါတ်1နံပါတ်1ပန်းနိုင်ရဒီဒီ degree ပြီးဖို့ဒီဖွဲ့ရဖို့ဆိုတာအရင်အရေးအကြီးဆုံးဖြစ်တဲ့ခါကျဖွဲ့ရရှိရဖို့ပဲအာရုံစိုက်ပြီးတော့မှထားတယ်ပေါ့နော်။ဟိုကဲပုံမှန်တိုင်းပထမအစီအစဉ်တိုင်းနှစ်နှစ်ဆက်တက်လို့ရရင်တော့ဒါအတန်းထက်လုံးဟုတ်တယ်။ဒါပေမဲ့နှစ်နှစ်မဟုတ်တော့ဘူး။ funding က5လပိုင်းထိပဲ6လပိုင်းထိကိုမရနိုင်တော့ဘူးဆိုရင်တော့ဒါတမျိုးဖြင့်ဒီရအောင်မြေပြဖို့အတွက်တော့ဘယ်လိုပုံစံလုပ်လို့ရမလဲဆိုတော့တခြား option မျိုးတော့စဉ်းစားပြီးတော့မှစပြီးတော့လုပ်နေတာတော့ရှိပါတယ
်။ Okay တကယ်တမ်းဆိုရင်မယမင်းအုံမှာအင်မတန်ကိုမှပဲဒါဂုဏ်ယူစရာကောင်းတဲ့အမျိုးသမီးတစ်ယောက်ပါ။တာမန်ဒီတိုင်းလူတွေတောင်မှပဲဒီလို Lincoln Scholarship နဲ့ American ပြည်အောင်စုမှဒီလိုဘာသာရက်မဟာဘွဲ့လာတက်ဖို့ဆိုတာခက်ခဲတာကိုကိုကမြန်မြန်တယောက်ဖြစ်တာတောင်မှပဲအများကြီးပို့ပြီးတော့တခြားသူတွေထက်ကြိုးစားအားထုတ်ရမယ်လို့လည်းကျမချင်ပါတယ်။ဆိုတော့ဒီ Lincoln Scholarship ဆိုတာလည်းရဖို့ဆိုတာတော်တော်ခက်ခဲတယ်လို့ကျမတို့ကြားဘူးတယ်လေ။ဆိုတော့မယမင်းကိုရိုင်းရောဒီ Scholarship ကိုလျှောက်တဲ့အချိန်မှာရောဘယ်လောက်ထိကြိုးပမ်းအားထုတ်ခဲ့ရလဲပြောပြပါအောင်အဲ့ဒါကိုလည်းလေ
။ဟုတ်ကျိုးစားခဲ့ရပါတယ်လင်ကွန်းပညာသင်ဆုအကြောင်း2022ခုနှစ်နိုဝင်ဘာလလောက်ကနေတည်တာပေါ့နော်အဲ့တော့လင်ကွန်းပညာသင်ဆုကမတန်ဆွမ်းဖွဲ့စည်းတွေကိုဖိတ်တယ်ဖိတ်ပြီးတော့မတန်ဆွမ်းလူငယ်တွေကြားထဲမှာဒီပညာသင်ဆုအကြောင်းကိုသူတို့သိအောင်လို့ပြောပြပေးတယ်ပေါ့သူအစင်းစင်းဖြေရတယ်ပထမတစ်ဆင့်အောင်ရဒုတိယအဆင့်ကအင်္ဂလိပ်စာအရေးချင်းစစ်ဆောင်မှုပဲပေါ့နော်အင်္ဂလိပ်စာ analysis test အဲ့ဒါကိုဖြေရတယ်ဖြေပြီးသွားရင်ဖြေတဲ့အမှတ်ကရပြီးတော့မှတတိယအဆင့်ဖြစ်တဲ့ essay တွေနောက် bachelor degree first degree ရဲ့အမှတ်တွေပါ recommendation letter တွေဒါတွေပြရတယ်ပေါ့နော်အဲ့တော့နံပါတ်3အဆင့်လည်းအောင်ပါပြီဆိုတော့မှဒီ final interview ဆိုတာမျိုးလာတာပေါ့ဒီအဆင့်4ဆင့်လုံးမှဆိုတော့အခက်ဆုံးခြေနေကဒုတိယအဆင့်နဲ့နောက်ဆုံးအဆင့်ပေါ့နော်ဒုတိယအဆင့်ကအင်္ဂလိပ်စာ test ဖြေရတာဟုတ်တယ်မျက်စိမမြင်တဲ့လူကြတော့ screen reading ကိုအဓိကသုံးရတယ်ဒီ computer မှာဆိုလဲ screen reading ကိုသုံးရတယ်ဖုန်းဆိုလဲ screen reader ဟိုအဓိက phone ရဲ့ screen မှာပြောနေရဟာပေါ်နေရဟာပြောပြတဲ့ software ပေါ့နော်အသံထွက်ပြီးတဲ့ software ဒါဟာအဓိကသုံးရတယ်သုံးရတဲ့အခါမှာဆိုတော့အင်္ဂလိပ်စာစစ်တာ online ရနေစစ်တယ်သူအင်္ဂလိပ်စာစစ်တဲ့ပုံစံနဲ့ရမင်းကွန်ပျူတာနဲ့အလိုလိုမျိုး accessible မဖြစ်နိုင်တဲ့အခြေအနေမျိုးတွေမှာရမင်းအနေနဲ့အရန်ကိုအခြေအနေသုံးပြီးတော့မှသူများအားထုတ်မှုထက်ကိုအများကြီးအားထုတ်ခဲ့ရတာမျိုးရှိရပေါ့နော် ပြီးတော့လည်းပညာသေးစုရပြီးသွားပြီဆိုတဲ့ခါကျတော့လည်းပညာသေးစုကလှုပ်ခိုင်းတဲ့ဟာတွေအများကြီးလှုပ်ရတာနော်မလက်မှတ်တွေထိုးရတာမျိုးတွေဒီပညာသင်စုနဲ့ပတ်သက်တဲ့စီးပွားရေးကန်းတွေအများကြီးလှိမ့်လာရဲဖက်ရတယ်ပြီးတော့ IELTS ဖြေဖို့ဆိုလို့မှလှုပ်ခိုင်းရတာရှိတယ် IELTS ဖြေပြီးရဲ့နောက်ပိုင်းမှာလည်းကျောင်းလျှောက်တဲ့လုပ်ငန်းစဉ်တွေကိုလှုပ်ရတယ်ပေါ့နော်ကျောင်းလျှောက်တဲ့ခါကျရင်လည်းဒီ IIE နဲ့ပေါင်းပြီးတော့မှကျောင်းလေးကျောင်းကိုလျှောက်ခိုင်းရတာမျိုးရှိတယ်အဲ့တော့လင်ကိုပညာသင်စုတော့စပြီးတော့အချိန်သုံးရတာဆိုရင်မှတ်မှတ်ရရပြောမယ်ဆိုရင်မျိုးတော့2022နှစ်ကုန်ပိုင်းလောက်အောင်စတာပေါ့နော်ဒီပညာသင်စုအကြောင်းကိုသိပြီးရဲ့နောက်ပိုင်းမှာဒီပညာသင်စုကလိုအပ်မဲ့ document တွေဒီပညာသင်စုရဲ့လိုချင်တဲ့ goal တွေသူတို့ရှာနေတဲ့သူကဘယ်လိုလူမျိုးလဲဆိုတာသိဖို့အတွက်ကို website ကိုခဏခဏသွားဖတ်တယ်ခဏခဏသွားကြည့်ရယ်ခဏခဏပြင်ဆင်မှုတွေအများကြီးလုပ်ရတာပေါ့နော်ဒီပညာသင်စုကြောင့်ရမယ်စပြီးအချိန်ပေးခဲ့တာဆိုရင်ဒီပညာသင်စုကြောင့်သိပြင်ချင်2022 November လောက်ကနေပြီးတော့မှစပြီးတော့ပြင်ဆင်ပြီးတော့မှအချိန်ပေးခဲ့ခြင်းဖြစ်ပါတယ်
တော်ကိုအခက်ခက်ခဲခဲနဲ့ဒီပညာသင်စုကိုရအောင်ကြိုးစားခဲ့ကြကြိုးစားခဲ့ရတယ်ကြိုးစားပြီးတဲ့အခါမှာလဲတာနှစ်နှစ်ဒီမှာပညာလာသင်ပြီးလို့ရှိရင်ကိုမျှော်မှန်းထားတဲ့မျှော်မှန်းချက်တွေပေါ့လေဒီမျှော်မှန်းချက်တွေထဲမှာမှအခုလိုမျိုးဟိုတဝက်တစ်ပြက်နဲ့အခက်ခဲကြုံရတာလဲအင်မတန်မှစိတ်မကောင်းစေရပါဆိုတော့ဒီအကြောင်းအားလည်းလိုအပ်တဲ့ပံ့ပိုးမှုတွေပေးနိုင်ဖို့လည်းမျှော်လင့်ပါတယ်ဆက်ပြီးတော့ကိုမျှော်လင့်ထားတဲ့အတိုင်းအကောင့်ထဲပေါ်ပါစေလို့လည်းဆုတောင်းပေးပါတယ်ကျမဒီအချိန်ကန့်သက်ကြောင့်ဒါတော့ဒီမှာပဲရက်လိုက်ပါမယ်။ဒါမဲ့ဒီမက်ယမင်းအုံမနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံမှာရှိတဲ့မျက်နှာမြင်အတိုင်းဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်နေတဲ့သူတို့ကိုလည်းသိရတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့လည်းကျမချက်ပြီးတော့ဒုတိယပိုင်းအနေနဲ့မေးချင်ပါသေးတယ်လို့ဒါမဲ့ဒီအပိုင်းတော့ဒီမှာပဲရက်လိုက်ပါမယ်။ကျေးဇူးအများကြီးတင်ပါတယ်ရှင
်။
ပညာသင်စုရက်သွားလို့အခက်ကြုံရတဲ့မျက်မြင်ဘဝမက်ကင်ဂျူတွေပြပြခဲ့တာပါအခုတော့သုတဆုံလင်အမေရိကန်တခွင်မှာအမေရိကန်မှာသမ္မတသစ်ကတိရိုက်ခတ်မှုကိုပြောထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်မဲဆွဲစင်တဲ့ကတရားမဝင်နေတဲ့ရာဇဝတ်သွားတွေပြန်ပို့မယ်ပြောခဲ့တဲ့ကတိလှုပ်ဆောင်တာမှာရိုက်ခတ်မှုကြီးပါတယ်ဒီထဲအမေရိကန်စိုက်ပျိုးရေးလှုပ်သားရှားပါတဲ့ပြဿနာလည်းပါပါတယ်ကိုအောင်ပြပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲမဲဆွဲစည်းရုံးစဉ်ကာလကတည်းကအမေရိကမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့မယ်ဆိုပြီးတော့ပြောခဲ့တာပါရွေးကောက်ပွဲကတိကဝတ်အတိုင်းပဲသမ္မတဖြစ်လာတဲ့အခါမှာလည်းဒီကတိကဝတ်တွေကိုအကောင့်ထဲပေါ်ရမှာတော့ရာဇဝတ်မှုကျူးလွန်သူရောမကျူးလွန်သူတွေကိုပါပြန်ပို့ခဲ့တာပါဒါလို့ပြန်ပို့တာကြောင့်အမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေအတွက်ဘလို့ထိခိုက်ကြလဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာခုချိန်ဟာစတော်ဘယ်ရီနဲ့အရေရှွမ်းသီးနှံတွေခုချိန်မှာဒါပေမဲ့လည်းအဲ့ဒီစိုက်ပျိုးရေးခြံမှာလုတ်ကိုင်နေကြသူတချို့ဟာအမေရိကမှာတရားမဝင်နေထိုင်ကြသူတွေဖြစ်တာကြောင့်ခုအခါအလုတ်မဆင်းနိုင်ကြတော့ပါဘူးအလက်ဟန်ဒရာဟာကယ်လီဖိုးနီးယားပြည်နယ်မှာတရားမဝင်နေထိုင်ပြီးတော့စိုက်ပျိုးရေးခြံမှာအလုတ်လုပ်နေသူပါဖမ်းဆီးပြီးတော့ပြန်ပို့ခံရမှာကိုကြောက်တာကြောင့်သူ့မျက်နှာကိုမပြရဲပါဘူး Vegas Film မြို့မှာအလုတ်သွားတော့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE အဖွဲ့ဝင်တွေမြို့အနှံ့လိုက်လံဖမ်းဆီးနေတဲ့သတင်းကိုကြားလိုက်ရတာလို့ဆိုပါရယ်
Este día fue el día martes cuando empezaron las redadas y el día miércoles
Inga ni ronga tru sa bi lai phan ma de Bodapu ni ja ro jamaro le chaot tan ne apin ma thwat daw ba wo Ice ka tane long lai phan ni da go myin ni cha ni ya ba de Sai pyo yi alou tama ri shi ni de nya ri go tru ga lai phan ni da ba
Sai pyo yi chan ma lou tu ri ha America ma se su ne ne chi ni thain la ja tu ri ba အတိတဲက၂ယောက်အဖမ်းခံခဲ့ရတယ်လို့ညင်ညွတ်သောစိုက်ပျိုးရေးလုပ်သားများတမကဥက္ကဋ္ဌထရီဆာရိုမီယိုကခုလိုပြောပါတယ
် The farm workers that were deported have been
ပြန်ပို့ခံရတဲ့စိုက်ပျိုးရေးလုပ်သားတွေဆိုရင်ဒီမှာ15နှစ်နဲ့20အလုပ်လုပ်လာကြတာပါသူတို့မှာတရားမဝင်ကားရဲ့လို့သက်ဆိုင်ရာကပေးတဲ့ချက်လန်တော့မရဘူးပါဘူးအလုပ်ကနေအိမ်ပြန်ချိန်ဘာအမှတ်အသားမှမပါတဲ့ကားနဲ့လမ်းပေါ်ရင်ရက်ပြီးဖမ်းသွားကြတာပ
ါတရားမဝင်နေထိုင်သူတွေကိုရှင်းလင်းရမှာရာဇဝတ်မှုကျူးလွန်သူတွေကိုသာဖန်စီရမှာဖြစ်တယ်လို့ထရမ့်အစိုးရကကနဦးပိုင်းမှာပြောဆိုပေမဲ့နောက်ပိုင်းမှာတော့ဥပဒေချိုးပေါက်သူမှန်သမျှကိုဖန်စီပြီးပြန်ပို့ပါတယ်။နေဆက်လုံခြုံရေးကြီးကြပ်သူ Tom Homan ကအခုလိုပြောထားပါတယ
်။ As the aperture opens up
ရာဇဝတ်မှုကျူးလွန်သူတွေဒါမကပဲဒီတဲ့ပို့ပြီးအေးအေးယူဆောင်ရွက်မှာကြောင့်အဖန်စီတွေကိုပို့ပြီးတွေ့လာရမှာပါ။ပို့ပြီးရှင်းအောင်ပြောရရင်ဒီနိုင်ငံမှာတရားမဝင်နေနေတယ်ဆိုရင်တော့လွတ်မှာမဟုတ်ပါဘူး။
တရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့ပြန်ပို့တာကြောင့်စိုက်ပျိုးရေးလုပ်သားတွေလည်းရှားပါးသွားပေမဲ့ဥပဒေအရဆောင်ရွက်ဖို့လိုတယ်လို့ Vegas Fee မြို့က James Miller ကပြောရတယ
် I think it's misleading when they
ကျောင်းတွေမှာလည်းဝင်ပြီးတော့ရှာဖွေဖမ်းဆီးမှာနဲ့ပတ်သက်လို့တလွဲပြောနေကြပါတယ်
အလုတ်ကိုအလုတ်တိုင်းလှုပ်ရမှာဖြစ်တယ်လို့လှုပ်လဲလှုပ်တယ်မှာလေထိခိုက်မှုတွေရှိသလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ
လုံသားရှားပါတာကြောင့်စိုက်ပျိုးရေးခြံရွက်တွေဈေးကွက်ကိုအလုံးအလောက်မတင်ပို့နိုင်ဘူးဆိုရင်စားတောက်ကုန်ရှားပါလာလိမ့်မယ်လို့ JP Avalos ကပြောပါတယ
် We'll see 2-3 months
time Latino တွေကိုဖမ်းပြီးပြန်ပို့တာကြောင့်စားတောက်ဈေးနှုန်းတွေတက်လာတာကိုလာမယ့်2လ3လအတွင်းတွေ့ရပါလိမ့်မယ်လုံသမျှအကျိုးကိုခံစားရမှာပ
ါ Ventura ခရိုင်မှာဆိုရင်လည်း ICE အဖွဲ့ဝင်တွေကတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတာတွေ့နေပါတယ်စိုက်ပျိုးရေးလုံသား80ရာခိုင်နှုန်းကျော်ဟာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်တယ်လို့ခရိုင်စိုက်ပျိုးရေးကဏ္ဍမြင့်တေးဘူရိုကခန့်မှန်းပါတယ်။ Maureen Maguire ဟာဘူရိုအကြီးအကဲပါ
။ If we have mass deportation and we lose
အကုန်ပြန်ပို့ရာကြောင့်စိုက်ပျိုးရေးလုပ်ငန်းကလူသားအင်အားဆုံးရှုံးကုန်ပါတယ်။ဒါကြောင့်ဈေးကွက်မှာလိုတဲ့အစားအသောက်တွေလုံလောက်အောင်မပို့နိုင်တော့ဘဲထိခိုက်ကုန်မှာပါ။ကုန်စုံဆိုင်တွေလည်းကိုယ်ဆိုင်မှာစားအသောက်ကိုတင်ပို့ဖို့အပြိုင်ဆိုင်လိုက်ရှာရမှာပါ။အဲဒါကြောင့်ဈေးတွေတက်ကုန်ပါလိမ့်မယ်။
အိုက်စလာဝကကလိုက်လံဖန်ဆီးပြီးတဲ့နောက်ရဲ့အနေငယ်အကြာမှာတော့အလက်ဟန်ဒရာအလုပ်ပြန်ဝင်ပါတယ်။ဒါပေမဲ့ဖန်ဆီးခံရမှာကိုစိုးရင်ပြီးအမေရိကန်မြေပေါ်မှာမွေးတဲ့သူသားငယ်ရောတတ်နိုင်သမျှလူမြင်ကွင်းအောင်မနေဘူးလို့ပြောပါတယ်။ဒါပေမဲ့လည်းကိုယ်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့ဖို့အမေရိကန်တော်တော်များများကလည်းလိုလားနေတာပါ။ဒီမိုကရက်အစိုးရလက်ထက်တရားဝင်ရောတရားမဝင်ရောရွှေပြောင်းဝင်ရောက်သူအများပြားကိုလက်ခံပြီးအခွန်တန်းလူစုရဲ့ငွေနဲ့ထောက်ပံ့ပေးတာတွေကိုလည်းအမေရိကန်တွေကလက်မခံနိုင်ဖြစ်နေတာပါ။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်ကတချို့ကိုသက်ဆိုင်ရာအစိုးရဒါမှမဟုတ်ဂျာဂန်နိုင်ငံမှာထားစည်းစစ်ပြီးမှပြန်ပို့ဖို့စောင့်ရွက်လာတာပါ။အဲ့ဒီလိုစတင်ပြန်ပို့ရမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကိုလံဘီယာသမ္မတတို့ကြားလွန်ခဲ့တဲ့လကုန်ပိုင်းကပြည်ပခဖြစ်ခဲ့ပါသေးတယ်။နေရာရင်းပြန်ပို့သူတွေကိုဂွာဒီမာလာကလက်ခံခဲ့ပေမဲ့ကိုလံဘီယာသမ္မတဂက်စတာဗိုပက်ထရိုကလက်မခံခဲ့တာကြောင့်ဆိုရှယ်မီဒီယာမှာနှစ်ဖက်ခေါင်းဆောင်တွေကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံသွဲကွန်တိုးကောက်မယ်ဆိုပြီးတော့လည်းချင်းချောက်ကြပါတယ်။နိုင်ပိုင်းကြမှာတော့ကိုလံဘီယာသမ္မတကလေးရင်လှုပ်ပြီးတော့သူ့နိုင်ငံသားတွေကိုဂုံတိတ်ခါနဲ့အညီပြန်ခေါ်မယ်လို့သဘောတူခဲ့တာကြောင့်ပြည်ပခအဆုံးသတ်သွားပါတယ်။ထရမ့်မှာရွေးကောက်ပွဲဂတိကိုယ်တွေကိုအကောင့်တွေဖော်သွားမှာဖြစ်ကြောင်းအင်ဂျူရောကပြောပါတယ
် President Trump is sending a
very strong message ကကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါ American ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်ပြန်ပို့ခံရပါမယ်အဖမ်းခံရပါမယ်တရားစွဲခံရပါမယ်ဒါကြောင့်မလာပါနဲ့
ကိုလံဘီယာဆူရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်းဝါရှင်တန်ကိုလာရောက်ဖို့ရှိကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကပြောပါတယ
် Seguiremos recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီဖြစ်ပျက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တာလို့သုံးသပ်သူတချို့ကပြောပါတယ်တန်တမာရေးလုံတုံးလုံနီးတွေကိုကြော်လွန်ပြီးတော့တမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်အခုလိုသက်ဆိုင်ရာနိုင်ငံတွေကိုတိုက်ရိုက်ပြန်ပို့တယ်လို့အမေရိကန်ပိုင်ဂွာတာနာမိုစခန်းမှာဆိုရင်လေလူ 3,000 လောက်ထိန်းသိမ်းထားနိုင်အောင်ပြင်ဆင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူသမ္မတဖြစ်တဲ့ပထမဦးဆုံးနေ့မှာပဲတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်ကြသူတွေကြောင့်နေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လေအရေးပေါ်အခြေအနေကြီးညာခဲ့တာပါအမေရိကန်ရောက်ရွှေ့ပြောင်းအခြေချသူတွေကိုပြင်းထန်တန်ပေးပြန်ပို့မယ်ဆိုရင်တရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှင်းနေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင်းတရားဆွဲဆိုတဲ့စာရွက်ထုတ်ပေးခံရတဲ့အခါမှာရှင်းအနေနဲ့ခလုံးကွင်းရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်ရှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတက်ရမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့ဒီလုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်ကိုပြင်းထန်တဲ့အမိန်ပေးရမှာပါ
။ပြင်းထန်တဲ့ပေးပြီးတော့ပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်အကြာကြီးကြာတာမျိုးလည်းဖြစ်နိုင်တယ်လို့ Flam ကပြောပါတယ
်။
သူတို့အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်။နောက်ဖြစ်နိုင်တာက American ကိုဝင်တဲ့အချိန်နိုင်ပိုင်းရက်ပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့နှစ်ပေါင်းများစွာနေခဲ့ပြီးမှ Trump ရဲ့နောက်ဆုံးမူဝါဒအရဖမ်းဆီးခံရပြီးတော့နိုင်ပိုင်းရပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ
်အမေရိကန်မှာတရားမဝင်နေတဲ့ရာဇဝတ်သားပြန်ပို့တဲ့ရိုက်ခတ်မှုကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နည်းပညာပါ မြေရှားသတ္တုတို့အမြဲတမ်းတန်လိုက်အကြောင်းပြောထားပါဗျ။ဤပညာတိုးတက်တဲ့ခေတ်ရောက်ဖို့မရှိမဖြစ်လိုတာတစ်ခုကတန်လိုက်ဖြစ်ပြီးဒီထက်မြေရှားသတ္တုလို့တန်လိုက်ဟာတန်လိုက်ချက်ကိုတာရှည်ခိုင်မြဲစေပါတယ်။ခုလိုဘာကြောင့်အရေးပါတာပါလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်မင်းမြန်ပြောပြထားပါတယ်ခင်ဗျာ။
ကြည့်မရတန်လိုက်တာလိုအပ်တဲ့စက္ကရိယာတွေအတွက်မြေရှားတက်တူဆက်တွေနဲ့လုပ်တဲ့ထာဝရတန်လိုက်လိုအပ်ပါတယ်။တန်လိုက်တွေကို digital ခေတ်မှာအရေးပါတဲ့ hard drive တို့ floppy disk တို့ microphone တို့ cassette တို့မှာဓာတ်ရိုက်သုံးနိုင်ပေမဲ့လျှက်စစ်ဆွမ်းအားသုံးရတဲ့ပစ္စည်းတိုင်းကတော့တန်လိုက်မရှိရင်အလုပ်မလုပ်ပါဘူး။တန်လိုက်ရှိမှလျှက်စစ်ဓာတ်ကိုထုတ်ပေးနိုင်တာပါ။ဒီလျှက်စစ်နဲ့တန်လိုက်ဆက်ဆက်မှုကိုဓာတ်ရုပ်ပပေရပညာရှင် Michael Faraday တွေ့ရှိခဲ့တာဟာသိပ္ပံပညာတိုးတက်မှုအတွက်သိက္ခာအရေးပါတယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ
်ကျွန်တော်တို့18ရာစုအစဒါကိုတွေ့လာတော့အမှန်တန်စောပါတယ်အဲ့ဒီဟာ Faraday ဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့စပြီးတော့ဒီဒိုင်နမိုပြောမော်တာနဲ့ခုမျိုးလိုမျိုးတွေ့ပါတယ်ပြည့်စစ်တက်ကတန်လိုက်တယ်ဘယ်လိုဆက်တွေ့လဲဆိုတော့ Faraday ကရှာတွေ့ပါဝါယာယူတွေပတ်ထားပြီးတော့အဲ့ဝါယာယူပတ်ထားတဲ့အဲ့ဆက်ကွင်းတွေကိုသူကတန်လိုက်ဖြတ်လိုက်ရင်တန်လိုက်ကိုလှုပ်ရှားစေတယ်လျှက်စစ်တာထွက်လာတွေ့ရတယ်သူလည်းတော်တော်အံ့ဩရတယ်အဲ့လိုပေါ့လျှက်စစ်တာပေးလိုက်ရင်သူကဒီမက်ဂနက်တွေရှိနေအဲ့ဒီမက်ဂနက်တွေလှုပ်ရှားလာတယ်ဆိုလိုတာကလျှက်စစ်တာနဲ့လှုပ်ရှားလို့ရတယ်လို့လှုပ်ရှားလိုက်ရင်လျှက်စစ်တာထွက်တယ်ဒိုင်နမိုကအဲ့မင်းရဲ့ကိုလှုပ်ရှားခြင်းဖြင့်တက်စစ်တာရတယ်။မော်တာကတော့တက်စစ်တာပေးခြင်းအဖြစ်လှုပ်ရှားမှုကိုပြုလုပ်လာတယ်။ဒါကြောင့်ဒီနေရာမှာစက်တည်းအတွက်အမှန်အသုံးဝင်သွားပြီ။ကမ္ဘာကြီးတစ်ခုလုံးမှာတက်စစ်တာနဲ့လောကနိဗ္ဗာန်တိဆောက်အားဆိုတဲ့စကားလိုပဲတက်စစ်တာကိုအရန်အသုံးပြုနိုင်တဲ့အခြေအနေကိုတွေ့ရပါတယ်။မက်ဂနက်ဆိုတာ2မျိုးရှိတော့ဗောလေ။တစ်မျိုးကတော့ဒီသာမန်မက်ဂနက်ပဲ။သို့သော်ပါမင်းနဲ့အမြဲတမ်းမက်ဂနက်ဖြစ်နေတဲ့ပစ္စည်းကတော့အမှန်တန်တန်ဖိုးရှိပြီးအသုံးပြုလို့ရတယ်။အဲ့ဒါမြေရှားသတ္တုရဲ့ဂုံသတ္တိတစ်ခုလို့ဆိုရမယ်
။မြေရှားသတ္တုနဲ့လောက်ထားတဲ့မက်ဂနက်ပေါ့နော်။ Rare Earth Magnet အကြောင်းပြောပြပြပါဆရာ။ဘာကြောင့်ဒီမြေရှားသတ္တုနဲ့လောက်တဲ့မက်ဂနက်ကအရေးပါလဲ။မြေရှားသတ္တုနဲ့လောက်တဲ့မက်ဂနက်ဆိုတာဘာလဲ
။အရင်ကသတ္တုတစ်ခုကိုတန်လိုက်လို့ဖို့ဆိုတာအရန်ခက်ခဲတယ်နော်။ခစ်တာလောက်ပြီးဆိုအားတွေပါကြီးအများကြီးကုန်တယ်အခုကတော့အမှန်တန်အဆင်ပြေတယ်အဲ့မြေရှားတတုတွေတော့မှ3မျိုး3တော့ပေါ့အဓိကထားတော့အပေါ့စားဖြစ်တဲ့တတု2မျိုးနီယိုဒမ်မီယန်နဲ့ဆမရီယန်ကိုအများကြီးသုံးတယ်ဥပမာပြေဆမရီယန်နဲ့ကိုဘောနဲ့ရောလိုက်ရင်ပါမနန့်မက်ဂနက်ကိုရအပူအေးမှလည်းသူတော်တော်လေးကိုခံနိုင်ရှိတယ်အဲ့လိုပဲနီယိုဒမ်မီယန်ဆိုရင်လည်းအိုင်အန်နဲ့ဘိုရွန်ကိုရောပြောပေါင်းလို့လုပ်လိုက်ရင်အမှန်တန်ကောင်းတဲ့ permanent magnet ကိုရတယ်။ဒီလိုမျိုးလုပ်နိုင်တဲ့ပစ္စည်းက rare earth for re မြေရှားသတ္တုမှာပဲရှိပါတယ်။ဒါကြောင့်သူကနာမအရေးပါတော့
။ဆက်ဒီ permanent magnet ကိုပေါ့နော်။ပျက်စစ်နဲ့ပတ်သက်ပြီးတော့ဒီတုံးနေဆိုတော့ဘယ်လိုပုံစံနဲ့တုံးတာလဲအဲ့ဒါလေးတရားရှင်းပြပေးပါဆရာ
။ဘယ်လိုပုံစံနဲ့တုံးလဲဆိုတော့အခုမော်တာနဲ့ဒိုင်နမိုဆိုတဲ့နေရာမှာသုံးတာပေါ့မော်တာဆိုတာကတော့တက်စစ်တက်အားပေးလိုက်ရင်သူကလဲပတ်ဒိုင်နမိုကတက်စစ်တက်ကိုထုတ်ပေးတယ်အဲ့ဒီနှစ်ခုလုံးအတွက်မှာအရေးပါတယ်ဒီမက်ဂနက်ရှိမှပါမက်ဂနက်မဟုတ်လဲမက်ဂနက်ပါရတော့ပေါ့လေဒီတက်စစ်တက်ကိုထွက်စေတဲ့ဝိုင်ယာဂျိုးတွေကိုတန်လိုက်ဆက်ကွင်းထဲမှာလှုပ်လိုက်ရင်အဲ့မှာထုတ်ရှားလိုက်တဲ့ဒီပြိုင်နဲ့တက်စစ်တက်ထွက်သူမဟုတ်တက်စစ်တက်ကိုပေးလိုက်ရင်ခုနပါမနက်မက်ဂနက်ထဲကိုနဲ့ဆက်ကွင်းထဲရောက်သွားရင်အဲ့တခါလဲဒီလေပတ်မှုတွေကိုရတယ်အဲ့တော့ဆိုလိုတာကမော်တာကိုကျွန်တော်ပြုတ်လို့ရတယ်တက်စစ်တက်နဲ့လေပတ်စီလို့ရတယ်ဒိုင်နမိုလေပတ်ခြင်းကနေတက်စစ်တက်ထုတ်လို့ရတယ်ဒီနှစ်မျိုးလုံးကိုအသုံးပြုတ်လို့ရတယ်
ဒီ permanent magnet ကိုဘယ်နေရာတွေမှာပေါ့နော်ဘယ်ပစ္စည်းတွေမှာအဓိကသုံးတာပါလဲဆရာ
ဒီ permanent magnet ကိုသုံးတဲ့နေရာအများစုကတော့မော်တာရောဒိုင်နမိုရောပေါ့ဥမာအဖြစ်ဒီလေအားဖြည့်စစ်ထုတ်တဲ့ခါကျရင်ဒီတာဘိုင်ကြီးကလဲနေတယ်အဲ့ဒါကြီးကသူဖြည်းဖြည်းလဲမဲ့အ
အထဲမှာအပိုက်ရအများကြီးလဲပတ်တယ်ဟာသူလဲပတ်လိုက်တဲ့တပြိုင်တည်းပါမင်းနဲ့မိုင်းနဲ့ကနေတော့မြို့သွင်းလိုက်တယ် induce လို့တော့ပျက်စစ်တပ်ကိုထုတ်ပြီးတော့တာပဲဒီလေအားနဲ့ပျက်စစ်ကနေတော့အမှန်အားကောင်းတဲ့ပျက်စစ်တပ်ထွက်လာဒီလိုပဲ EV ကားတွေမှာနော်ကျွန်တော်တို့ဘက်ထရီကမှတုံးတယ်လို့ဘက်ထရီကနေထွက်လာတဲ့ပျက်စစ်တပ်ကိုမော်တော်ကားသွားဖို့လဲပတ်စီရောမော်တာတွေလိုတယ်အဲ့ဒီမော်တာတွေအားလုံးထဲမှာပါဝင်တဲ့မဂနက်တွေကခုနကျွန်တော်ပြောတဲ့နီယိုဒိုင်မီယန်တို့ဒါမှမဟုတ်ရင်ဆမေရီယန်တို့ဒီကနေရတဲ့ပါမင်းနဲ့မဂနက်တွေပဲသုံးရပါတယ်ဒီတိုင်းပဲကျွန်တော်တခါလေး MRI တို့ဘာလို့ MRI Magnetic Resonance Imaging တို့ရဲ့အုံနှောက်တွေကိုခန္ဓာတွေကိုတန်လိုက်ဆက်ကွင်းကနေတော့ပုံဖော်တော့သွားရပါတယ်အဲ့ဒါပါမင်းနဲ့မဂနက်ကအရေးကြီးတယ်အဲ့ပုံဖော်တဲ့ MRI ကလူတစ်ကိုယ်လုံးကိုအထဲကိုတွင်းလိုက်ပြီးတော့တန်လိုက်ဆက်ကွင်းနဲ့ရောက်သွားရင်အဲ့တန်လိုက်ဆက်ကွင်းကလည်းညှို့တွင်းလိုက်ပြီးတော့ပုံတွေထွက်လာပါတယ်အဲ့ဒီပုံတွေက X-ray ရိုက်တယ်လို့ပဲသို့တော့လူကိုထိခိုက်မှုမရှိဘူးနောက်တစ်ခုကတော့ TV တို့ကတော့မှဘက်ထရီတို့မှအများကြီးသုံးလို့ရပါတယ်အယောင်လင်းလက်စီတာတို့ပျက်စစ်တပ်ကိုကြာရှည်ထိမ့်သိမ့်တာတို့ကပြုလုပ်လို့ရပါတယ
်တော်တော်အသုံးဝင်တဲ့ permanent magnet ပေါ့နော်ဆရာ
တကယ်တော့မြေရှားတတ္တုကအရင်ကတော့ဒီတာမန်ပဲထင်ပေမဲ့အခုအချိန်မှာတော့ electronic ပစ္စည်းတွေအရန်ထွန်းကားလာပြီအထူးသဖြင့်ခုနကပြောတဲ့ permanent magnet တွေဟာကျန်တဲ့တတ္တုအနေနဲ့လုပ်ရင်ဒါတော့အဆင်မပြေနိုင်ဘူးဒါထားပါစဉ် magnet အနေနဲ့အသုံးပြုနိုင်တော့မြေရှားတတ္တုကိုအရေးတကြီးထုတ်လုပ်နေကြတယ်သို့တော့အဲ့ဒီမြေရှားတတ္တုကိုထုတ်တဲ့အခါမှာသဘာဝပတ်ဝန်းကျင်ထိခိုက်မရှိအောင်လို့ဘယ်လိုလုပ်မလဲဆိုတာဟာနံပါတ်1အရေးပါတာဒုတိယအချက်ကတော့ဥပမာပြော EV ကားဆိုတော့ तू က9နှစ်သုံးမယ်9နှစ်သုံးပြီးရင်ဒီဟိုဒိုင်နမိုတွေမော်တာတွေပြတ်မယ်အဲ့ဒီခါကျရင်တနင်္လာမြတ် recycle လုပ်မယ်သဘာဝပတ်ဝန်းကျင်မထိခိုက်တဲ့နည်းအနေနဲ့လုပ်ကြရမယ်ဆိုရင်တော့အမှန်တန်ကောင်းတာပေါ့
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။နေရှာတတုအရေးပါမှုဒေါခင်မျိုးသက်မင်းမြန်ပြောပြခဲ့တာပါ။အခုတော့ VOA American တရဲ့တောက်ကြညာအစီအစဉ်လေးဆုံးမသက်ခင်သတင်းချင်းချုပ်ကိုကိုစောဝင်းလှိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ
။ Washington DC မြို့တော်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံစီပတ်မှာအမေရိကန်ဒုသမရ JD Vance မနေ့ဖေဖော်ဝါရီလ20ရက်နေ့ကမင်းငွန်းပြောကြားခဲ့ပါတယ်။ဒုသမရကနိုင်ငံခြားရေးမူဝါဒနဲ့ဆိုင်တဲ့သူ့ရဲ့ conservative နိုင်ငံရေးအမြင်တွေကိုမင်းငွန်းထဲမှာပြောခဲ့တာပါ။အမေရိကန်မှာဩဇာရှိတဲ့စုဝေးမှုလို့သတ်မှတ်ထားကြတဲ့စီပတ်နှစ်ပတ်လည်ညီလာခံကို Republican Party ရဲ့ထိပ်တန်းခေါင်းဆောင်တွေအပြင် Britain, Poland, Hungary, Italy, Argentina စတဲ့နိုင်ငံငံတကာကလက်ရရင်းခေါင်းဆောင်တွေ conservative party ဝင်တွေဒီနေ့တက်ရောက်ကြပါတယ်ခင်ဗျာ။အမေရိကန်ပြည်တွင်းအခွန်ဦးစီးဌာန IRS ဝန်ထမ်းစုစုပေါင်း600ခန့်လုံးနဲ့ညီမျှတဲ့ဝန်ထမ်း 6,000 ကျော်ကိုအလုပ်ဖြုတ်ပစ်တော့မယ့်အကြောင်း IRS အကြီးအကဲကမျက်ရည်ဝဲပြီးအသိပေးခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုမှာတနစ်စာအတွက်အခွန်နေဆောင်ရမယ့်အလုပ်ရှုပ်ဆုံးအချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ခင်ဗျာ။မြန်မာနယ်ကြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနေနေရေးအတွက်အင်တာနက်ပိတ်ပင်ကန့်သတ်တာတွေကိုဒီလကုန်မှနောက်ထပ်တိုးလို့ဖို့ထိုင်းအာဏာပိုင်တွေကစဉ်းစားနေတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှရေးပါတယ်။ရှေ့သတင်းပတ်ထိုင်းနယ်စပ်မဲဆောက်မြို့ကိုကော်မတီအဖွဲ့တစ်ဖွဲ့ဆီလွတ်ပြီးနယ်စပ်ဒေသမှာအင်တာနက်တိုးပြီးဖြတ်တောက်မယ်ဆိုရင်ဒေသခံတွေအပေါ်တက်ရောက်နိုင်ခြေကိုလစ်လာဖို့ထိုင်းတာဝန်ရှိသူတွေစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့အဆောက်အအုံတွေမှာပြိမိနေတဲ့နိုင်ငံသားတွေပြန်ဖို့ဖို့လက်နဲ့ချီကြနိုင်တယ်လို့ထိုင်းရဲချုပ်ကပြောပါတယ်။ပြိမိနေတဲ့နိုင်ငံသားတောင်းကနာလောက်ရှိနေတဲ့အတွက်ကဲတင်ပြန်ဖို့နိုင်ဖို့အချိန်ကြာနိုင်တယ်လို့ထိုင်းနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဌာနရဲချုပ်ကပြောကြားလိုက်တာဖြစ်တဲ့အကြောင်းဗြိတိန်ထုတ် The Guardian သတင်းစာမှာကိုးကားဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါ။ကျေးဇူးပါကိုစောဝင်းလိုင်း။အခုလိုသတင်းအချင်းချင်းပြီးမှာတော့ဒီညတောက်ကြညရဲ့ VOA American အသံစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရရန်နိုင်ပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Thwaite ဆိုဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး ဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you.